Welcome to the Voice of America in Burmese.
Mingla nan nakhe ma khmya thora shin mya Sri Lanka chami ja ba si lu American Pyaw su myo lo Washington DC ka ni nyu phon set ta lai ba de. VOA American tan Myanmar bae ka 2018 khu ni April 16 ye cha taw de ni nan nakhe a si sin ni go kilometer 24 kilometer 40 kilometer 51 tu pin VOA ye Facebook samay na phit de VOA Burmese news ma le a chei ne de bin ni na sin nai ja ba de khmya. Chino samu wi ba khmya aku nakhe a si sin ni go taw yu tis set pe ma ba.
Mingla ba san chama ga khin ne tat ba. ဒီမနက်ခင်းသတင်းတွေကိုဥကြော်စံတာနဲ့အတူချိန်ညားပေးမှာပါ American ဘဟုထောက်လိုင်း Agency အထူးကဲ Mark Pompeo ဟာမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တွေ့ဆုံခဲ့တယ်လို့ American သမ္မတကပြောကြားလိုက်ပါတယ် Syrian နိုင်ငံဒူးမွားမြို့မှာဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်ခံမှုဆုံဆန်းတဲ့အဖွဲ့ကိုစောင့်ကြုံနေတဲ့ကုလသမဂ္ဂအဖွဲ့ဟာဖောက်ခွဲပစ္စည်းတွေနဲ့တိုက်ခိုက်ခံခဲ့ရပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဒီကနေ့တွားရောက်မဲ့ Vietnam ခီးစင်ဟာနှစ်နိုင်ငံဆက်ဆံရေးကိုပုံမခိုင်မြဲစေမယ်လို့ Vietnam အစိုးရ website မှာဖော်ပြထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးကြီ
းဟုတ်ကဲ့အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလော်လေးတွေမှာဆိုရင်တော့
အပန်းခံနေရတဲ့ကိစ္စတော်တော်များများကျွန်တော်တို့တွေ့ရတယ်ဒါကလည်းဒီတရားစီရင်ရေးပိုင်းမှာလွတ်လွတ်လပ်လပ်မဆောင်ရွက်နေနိုင်တဲ့
အာရှလူ့ခွင့်ရေးကောင်စီရဲ့ရှေ့နေဦးမင်းလွင်ဦးပါသမ္မတတည်းရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသားတွေလွှတ်ပေးတဲ့ပုံမှာသူ့ရဲ့အမြင်ကိုပြောတော့တာဖြစ်ပါတယ်သတင်းလာတွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်ဒါပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်ဖို့ခံထားခံရထားခံရသူမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံခဲ့တဲ့အပေါ်မှာတုံ့ပြန်တဲ့နေ့ကချင်းပြည်နယ်ဘက်မှာတိုက်ပွဲတွေကြားပိတ်မိနေတဲ့အရသားတွေကိုကယ်ထုတ်ပေးဖို့တံကြားခြင်းနဲ့ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ဒုက္ခသည်တွေရဲ့ယာယီတဲတွေမိုးမကြခင်ပိုးပြီးတော့ခိုင်ခေါအောင်စပြီးတော့လုပ်နေတယ်ဆိုတဲ့အကြောင်းတွေနားဆင်ရပါမယ်။သတင်းပတ်ဆင်စီစဉ်ဒီမှာဥကြော်စံသားရဲ့မြန်မာရေးတုံးတက်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်တင်မျိုးသက်နဲ့ဥကြော်စံသားတို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
American ဘဟုထောက်လိုင်း Agency CIA အထူးကဲ Mike Pompeo ဟာမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့ပျုံယမ်းမြို့တော်မှာလျှို့ဝှက်တွေ့ဆုံခဲ့တယ်လို့သမ္မတ Donald Trump ကဗိုလ်တပုနေမှာအတည်ပြုပြောဆိုခဲ့ပါတယ်။ Pompeo ဟာမြောက်ကိုရီးယားကနေပြန်လာနေပြီဖြစ်ပြီးသူနဲ့ Kim Jong Un တို့ရဲ့တွေ့ဆုံမှုဟာအဆင်ပြေတယ်လို့ဆက်ဆံရေးနဲ့အတော်ပြေလေကြောင်းဗိုလ်တပုနေ Florida ကသူ့ရဲ့အပန်းဖြစ်စက္ကမှာသတင်းတောက်တွေကိုပြောကြားခဲ့တယ်လို့ Mr. Pompeo ဟာဆက်ဆံရေးကောင်းသူတယောက်ဖြစ်ကြောင်းချီးကျူးခဲ့ပါတယ်။အင်ကာနေတုန်းကတော့ American ပြည်ထောင်စုနဲ့မြောက်ကိုရီးယားတို့ကြားအမြင့်ဆုံးဆင့်ဆွေးနွေးမှုရှိခဲ့တယ်လို့သမ္မတ Trump ကပြောပေမဲ့အသေးစိတ်ကိုတော့မပြောခဲ့တာပါဘူး။ Florida ပြည်နယ်ကသမ္မတရဲ့အပန်းဖြေရိတ်တာမှာမနေ့တုန်းကတွေ့ဆုံခဲ့တဲ့ဂျပန်ဝန်ကြီးချုပ် Shinzo Abe ကတော့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမဲ့သမ္မတ Trump ရဲ့ဆုံးဖြတ်ချက်ဟာတတိရှိတဲ့လှုပ်ရက်အဖြစ်ထည်ထူးခဲ့ပါလေ။အစီအစဉ်တွေချောချောမောမောဖြစ်မယ်လို့ခန့်မှန်းရတဲ့အတွက်ထိပ်သီးတွေ့ဆုံမှုဟာဂျူလာဆန်းထံမှမဟုတ်ဒီလမတိုင်ခင်မှာဖြစ်နိုင်တယ်လို့လည်းသမ္မတ Trump ကပြောဆိုခဲ့တယ်လို့ချောချောမောမောမဖြစ်ပဲတွေ့ဆုံမှုဖြစ်မလာတာမျိုးကြုံရနိုင်ပြီဒီလိုဖြစ်လာရင်လုံးပြင်းထန်တဲ့ရည်တည်ချက်တွေနဲ့ဆက်ပြီးရည်တည်သွားမယ်လို့ပြောပါတယ်ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတဲ့နောက်မှာသမ္မတ Trump ကမြောက်ကိုရီးယားနဲ့ထိပ်သီးတွေ့ဆုံမှုအတွက်ပြင်ဆင်နေကြောင်းမြောက်ကိုရီးယားနဲ့အဆင့်မြင့်တဲ့ဆွေးနွေးမှုတွေရှိနေကြောင်းအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်မြောက်နဲ့တောင်ကိုရီးယားတို့နှစ်နိုင်ငံကြား1950နှစ်တွေကစတင်ခဲ့တဲ့စစ်ပွဲအဆုံးတိုင်ရဲ့အတွက်ကြိုးပမ်းနေတဲ့တောင်ကိုရီးယားကိုလည်းချီးကျူးလိုက်ခဲ့ပါတယ်
အမေရိကန်ကဆီးရီးယားကိုနောက်ဆုံးဘုံကျဲတိုက်ခိုက်ခဲ့တဲ့လူရဟာအမေရိကန်ကွန်ဂရက်ဆွတ်တော်အဖို့မေခွန်ထုဆီယာရီအများကြီးပေါ်ထွက်လာစေခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာဆီးရီးယားသမ္မတဘရှာအယ်အက်ဆတ်ကိုတုံ့ပြန်တဲ့အရေးယူမဲ့အမေရိကန်မူဝါဒနဲ့ကိုက်ညီပါရဲ့လား။ပဋိပက္ခပုံမှုကြီးထွားမလာအောင်ဘယ်လိုဟန်တားမလဲဆိုတာဆင်းနေဖို့ဆွတ်တော်အမတ်တွေကတောင်းဆိုနေကြပါတယ်။ဒီအရေးမှာတခြားဘယ်လိုနည်းလမ်းတွေရည်ထည်စရာရှိခဲ့တယ်ဆိုတဲ့ကျပြတဲ့မဟာဗျူဟာတရက်ကိုအစိုးရကလွှတ်တော်ကိုရှင်းပြဖို့လိုအပ်တယ်လို့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကမတီဥက္ကဋ္ဌ Edrice ကပြောကြားခဲ့ပါတယ်။ဒီကြောင့်တိုက်ခိုက်မှုကိုကြီးညာခဲ့တဲ့စောက်ကြံနေမင်ကွန်းမတော်သမ္မတ Trump ကဆီးရီးယားအစိုးရဓာတုလက်နက်အသုံးပြုတာကိုရပ်ဆိုင်တဲ့အထိဒီလက်တုံးပြမှုကိုဆက်လုပ်သွားမယ်လို့ပြောခဲ့တာပါ။ဒါပေမဲ့လည်းသူ့ရဲ့ကာကွယ်ရေးဝန်ကြီး James Mattis ကတော့ဒီတကြိမ်တိုက်တာပဲဖြစ်တယ်လို့သူကပြင်ပြောခဲ့ပါတယ်။Center for American Progress ရဲ့အကြီးအကဲသုတေသီတူဖြစ်တဲ့ Brian Kutulis ကတော့ရှင်းနေတဲ့မဟာဗျူဟာတရားမစီဝဲတိုက်ခိုက်နေတာဟာ impedance တိမာတဲ့စွန်းစားမှုဖြစ်တယ်လို့ VOA ကိုပြောပါတယ်။ Trump ရဲ့အဆိုအရအရာရှိကြီးတွေကတော့သမ္မတရဲ့ယူမှန်ချက်ဟာဆီးရအခြေအနေရှင်းရှင်းလင်းလင်းဖြစ်ရပဲလို့ဗိုလ်ထုနေကလွှတ်တော်နိုင်ငံသားဆက်ဆံရေးကမတီကြားနာပွဲမှာဖြေကြားသွားပါတယ်။
Syrian nengen duma nyoma daru le nene daikai kaya mu shi mishi songzhan le OPCW pwe songzhan huri gu songzhu nere gula tamaga longzhun yi pwe ha le nengen re ne pika kange ya de lu pakwe di siri ne ba daikai kange ya ba le sakhanti gu yao de kama luo ji suyong nere dwege ya re bian songzhan yi pwe gu gula tamaga longzhun yi sanya UNDSS pwe ga ni bian bo ajan bige le lu OPCW pwe jige amita uzgma gu ga bodhu ne ma piyo ba le sakhanti ma ra longzhun yi pwe ya le nengen re ne pika ခန့်ရတဲ့ပြန်ဘုံတလုံးနဲ့ပါဖောက်ခွဲတိုက်ခိုက်တာကိုခန့်ရတယ်လို့ပြောပါတယ်။ဒါဟာအင်ကာနေတုန်းကတိုက်ခိုက်ခန့်ရတာဖြစ်ပြီးစုံစမ်းရင်းဖွဲ့လဲဒမတ်စကတ်ကိုပြန်ပြီးလှည့်လာခဲ့ရတယ်လို့ပြောပါတယ်။ဒီဖြစ်စမှာကုလသမဂ္ဂလုံခြုံရေးဖွဲ့ကထိခိုက်ဒဏ်ရာရမှုတစ်စုံတစ်ယောက်ရှိခဲ့ဘူးလို့လဲ
ရုရှားနဲ့ဆီးရီးယားတို့ကတော့ဒါရုလက်နက်နဲ့တိုက်ခိုက်ခံခဲ့ရပြီးလူ40ကျော်တေဆုံးခဲ့ရတယ်ဆိုတဲ့ပြောကြားချက်တွေမှန်မှန်ဆုံဆန်းမှုတွေ OPCW စုံစမ်းရေးအဖွဲ့တွားရောက်နေတာဖြစ်ပြီးဒီဖွဲ့ရောက်မရောက်အသေးစားမသိရပဲသတင်းအမျိုးမျိုးထွက်ပေါ်ခဲ့တာဖြစ်ပါတယ်အမေရိကန်နဲ့မဟာမိတ်တွေကဆီးရီးယားသမ္မတဘက်ရှားအာဆတ်ကဒါရုလက်နက်နဲ့တိုက်ခိုက်တယ်လို့အပြစ်တင်နေပေမဲ ဒီကနေ့ကျွန်တော်တို့ရဲ့လူချင်းချင်းစာကိုနဲ့အကျဉ်းသားလေးလှုပ်ပေးတဲ့လူရဟာအသက်66နှစ်အရွယ်ရှိပြီဖြစ်တဲ့လက်ရှိသမ္မတရာဟုလ်ကက်စထရိုကိုစက္ကမဖြစ်ပါတယ်။သမ္မတဖြစ်လာမဲ့သူဟာအသက်59နှစ်အရွယ်ရှိပြီဖြစ်တဲ့ပထမဒုတိယသမ္မတမီဂူဝါဒီယက်စ်ကန်နယ်ဖြစ်မယ်လို့ခန့်မှန်းနေရပြီ။သူဟာလူမှုရေးအရလစ်ဘရယ်သဘောထားရှိသူတူဖြစ်ဟန်ရှိတယ်လို့လည်းသုံးသပ်သူတွေက
မနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9653ညလိုင်းထိုမီတာ48 kHz 6653ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ချင်းညာနေပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကောင်ဆန်းစုကြည်ဟာဧပြီလ19ရက်နေ့20နေ့ကနေပြီးတော့စတင်တဲ့ဗီယက်နမ်ခေတ်စဉ်ဟာနှစ်နိုင်ငံဆက်ဆံရေးပုံမခိုင်မှာပြီးနှစ်နိုင်ငံကြားမှာအပြည့်အဝပူးပေါင်းဆောင်ရွက်တဲ့မိဖက်နိုင်ငံတွေအဖြစ်နဲ့ပုံမခိုင်ရဲလာမှာဖြစ်ကြောင်းဗီယက်နမ်အစိုးရရဲ့သတင်းမှာဖော်ပြထားပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကောင်ဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ငွန့်ချန်ဖူးရဲ့ဖိတ်ကြားချက်နဲ့ပထမဆုံးဖြစ်တဲ့တရားဝင်ခေတ်စဉ်သွားရောက်တာလည်းဖြစ်ပါတယ်။ဗီယက်နမ်နဲ့မြန်မာနှစ်နိုင်ငံဟာ1985ခုနှစ်မှာတန်တမာဆက်ဆံရေးကိုစတင်ခဲ့တာဖြစ်ပြီးနောက်ထပ်နဲ့18ခုဩဂုတ်လတည်းမှာဗီယက်နမ်ကွန်မြူနစ်ပါတီအကြီးအကဲငွန့်ဖန်ထွန်မြန်မာပြည်ကိုတွားရောက်ခဲ့ပြီးဘဲချင်းဆက်ဆံရေးဟာပိုးပြီးတော့ကောင်းလာခဲ့တာလည်းဖြစ်ပါတယ်။မြန်မာနဲ့ဗီယက်နမ်တို့နှစ်နိုင်ငံကြားအပြန့်အလန့်ကုန်ကျမှုပမာဏဟာ2018ခုနှစ်မှာဒေါ်လာတန်ပေါင်း800ကျော်ရှိခဲ့ပြီး2016ခုနှစ်ကလည်း51ရာခိုင်နှုန်းမြင့်တက်လာခဲ့တာဖြစ်ပါတယ်
။ရခိုင်ပြည်နယ်ရဲ့တည်ရအောင်မြို့နယ်ရဲစခန်းမှုတနက်ပြစ်ခံရပြီးသိဆုံးသွားပါတယ်။မူရေးဆေးဝါးသတင်းပေးချက်အရသွားရောက်တဲ့ခီးစဉ်အတွင်းပြစ်ခတ်ခံရတာဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်။စခန်းမှုဦးသိန်းရွှေတနက်ဒဏ်ရာတွေနဲ့သိဆုံးနေကြောင်းအာဏာပိုင်တို့ကအတည်ပြုကြပါတယ်။ဦးသိန်းရွှေဟာအခုပြစ်ခံရတယ်ဆိုတဲ့ရေစိုးကြောင်းရွာဇာတိရခိုင်တိုင်းဒေသသူဖြစ်ပါတယ်။ဒီသက်ရောက်မြို့နယ်မှာအာဏာပိုင်တွေချင်းချောက်ရန်ပြစ်ခံရတာမျိုးတွေမကြုံဘူးခဲ့ပေမဲ့ဒီသက်ရောက်မြို့နယ်အတွင်းမှာရခိုင်တဲ့နကိုင်းအဖွဲ့အေအေနဲ့မြန်မာတပ်မတော်တို့အကြမ်းထိုက်တိုက်တွေ့မှုတွေရှိခဲ့တယ်လို့ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်း AIS ရဲ့အကြမ်းဖက်သမားတွေရခိုင်မြောက်ပိုင်းဒေသလူမျိုးရေးစခန်းတွေကိုတိုက်ခိုက်တဲ့အချိန်မှလည်းပဲဒီသရောင်မျိုးနွယ်ကလူမျိုးရေးစခန်းတွေတိုက်ခိုက်ခံရတာဖြစ်ပါတယ်။မောင်တော်ပူပြည်ဆောင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုသွားရလမ်းမပေါ်မှာတီးရှိရဒီသရောင်မျိုးနွယ်မှာလမ်းမကြီးလုံခြုံရေးကိုကြိကြဖို့လူနေပြီလို့ဒေသခံတွေကပြောကြပါတယ်။ဒီဒေသမှာစခန်းမှုပြစ်သက်ခံရမှုအပြင်တခြားရခိုင်ပြည်နယ်အတွင်းအာဏာပိုင်တွေရဲ့လုံခြုံရေးနဲ့တာဝန်ရှိသူတွေအပေါ်မှာလည်းပဲချောင်းမြောင်းတိုက်ခိုက်မှုတွေအရင်ကတည်းကရှိခဲ့ပြုပါတယ်
။န 2014 ခုနှစ်တုန်းကရွေးကောက်ပွဲမှာရှုံးနိမ့်ခဲ့သူအင်ဒိုနီးရှားအငိမ့်စားဘိုချုပ်ကြီးပရာပိုရိုဆူဂရီနာတိုဟာလက်ရှိသမ္မတဂျိုကိုဝီဒိုတိုနဲ့ပြန်လည်ရှင်ပြိုင်မယ့်အနေအထားမှာရှိနေပါတယ်။သူ့ဒေသအနောက်ဂျာဗာပြည်နယ်မှာပြီးခဲ့တဲ့အပတ်ကဂျာရန်ဒရာပါတီနဲ့တွေ့ဆုံရမှာပါတီကညွှန်ကြားမယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့သူကပြောကြားခဲ့တာပါ
။ဒီတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဥကြော်စံသားတို့ကြီးညာတော့ကြတာဖြစ်ပါတယ်။ခုတော့သတင်းတော်တွေတင်ဆက်ဖို့အချိန်ရောက်ပါပြီ။အရင်ဆုံးတော့နိုင်ငံတကာသတင်းတစ်ပုဒ်နဲ့စပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ CIA ညွှန်ကြားရေးမှူး Mike Pompeo ကိုပြီးခဲ့တဲ့သတင်းဘက်ကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တွေ့ဆုံစေခဲ့တယ်လို့ဗိုလ်ထုနေ့မှာအတည်ပြုလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးအတည်ဖြစ်ဖို့ခန့်ထားဖို့အမိတင်တွင်းချင်းခံထားရတဲ့ Mike Pompeo နဲ့အခုလိုKim Jong Un နဲ့တွေ့ဆုံမှုအပေါ်မှာတုံ့ပြန်မှုတွေအမျိုးမျိုးထပ်ပေါ်နေပါတယ်အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပေးပါလိမ့်မယ်ခင
်ဗျာ Donald Trump ကသူ့ရဲ့ CIA Director Mike Pompeo ကိုမြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့ဆွေးနွေးဖို့ပြည်ပြန်ကိုဒီလဆော့ဆော့ပိုင်း Easter သတင်းပတ်ကွန်ကဆေလွတ်ခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံမှုဟာချော်မော့ခဲ့ပြီးနိုင်ငံခြားကောင်းမွန်တဲ့ဆက်ဆံရေးကိုထားရှိနိုင်ခဲ့တဲ့အပြင်ကမ္ဘာကြီးတွေရောမြောက်ကိုရီးယားတွေပါတိတ်ကိုအကျိုးရှိမဲ့ကိုရီးယားကျွန်းဆွေနျူကလ িয়ার ကင်းရှင်းရေးထိပ်တည်းမြေလာကဆွေးနွေးဖို့လမ်းခင်းပေးရရောက်စီခဲ့တယ်လို့ပုတ်ထူးနေမနေ့ကသူ့ရဲ့ Twitter ပေါ်မှာရေးသားခဲ့ပါလေ။ဒါအပြင်အင်္ဂါနေ့ကဖလော်ရီဒါပြည်နယ်မာရာလာဂိုအပန်းဖြေစခန်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံစီမှာလေ။အမေရိကန်နဲ့မြောက်ကိုရီးယားကြားတိတ်ကိုအဆင့်မြင့်တဲ့ဓာတ်ရိုက်ဆွေးနွေးမှုတွေပြုလုပ်နေတယ်လို့သမ္မတ Trump ကအတည်ပြုခဲ့ပါလေ။သမ္မတ Trump ကသူ့ရဲ့နိုင်ငံခြားရေးဝန်ကြီးတစ်ဖြစ်ပြီးခဲ့တဲ့လကခန့်အပ်ဖို့အမိတင်သွင်းခဲ့တဲ့ Mike Pompeo ဟာမြောက်ကိုရီးယားကနေခုပြန်လာနေပြီဖြစ်ကြောင်းနဲ့သူဟာထူးချွန်တဲ့နိုင်ငံခြားရေးဝန်ကြီးတူဖြစ်မဲ့အကြောင်းလေးသတင်းတောက်တွေကိုပို့ထူးနေကပြောခဲ့ပါလေ
I think Mike Pompeo will go down as one of the great
Mike Pompeo ဟာထူးချွန်တဲ့နိုင်ငံခြားရေးဝန်ကြီးဖြစ်တမိုင်းတွင်ကြာရမယ့်လူလို့ကျွန်တော်ထင်ပါတယ်သူဟာမြောက်ကိုရီးယားနေမကြာခင်ကပဲထွက်ခွာခဲ့ပြီးကင်ဂျွန်အွန်းနဲ့အောင်အမင်းမင်းတွေ့ဆုံခဲ့ပါတယ်တွေ့ဆုံပွဲကတိတ်ကိုကောင်းမွန်ခဲ့ပါတယ်သူဟာညံထက်မြက်တဲ့ပြင်အပေါင်းအသင်းလဲတော်ပါတယ်မိုက်ကအခြေအနေကိုထိန်းနိုင်မှာပါအားလုံးအဆင်ပြေလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အမေရိကန်ပြည်ထောင်စုကသူ့လိုလူမျိုးကိုလိုအပ်ပါတယ
်မြောက်ကိုရီးယားနဲ့အမေရိကန်ဆွေးနွေးပွဲဟာအားလုံးအဆင်ပြေဇွန်လစောစောပိုင်းမှာကျင်းပဖို့ရှိတယ်လို့လည်းသမ္မတထရမ့်ကပြောခဲ့ပါတယ်ပွန်ပီယိုကိုနိုင်ငံခြားရေးဝန်ကြီးရက်စ်တယ်ဆီနီယာမှအစထိုးခန့်အပ်ဖို့ပြီးခဲ့တဲ့လကထရမ့်ကကြီးညာခဲ့ပြီးတဲ့နောက်သူဟာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အတည်ပြုချက်ကိုပထမရယူရမှာဖြစ်ပြီးနောက်အထက်လွှတ်တော်ပြည်ရဲ့အတည်ပြုချက်ကိုရယူရမှာဖြစ်ပါတယ်။အဖွဲ့ဝင်20ဦးပါတဲ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာ Mike Pompeo ဟာရာထူးမှာအတည်ပြုချက်ရရှိဖို့ထောက်ခံမဲ့အနည်းဆုံး7မဲရရှိဖို့လိုအပ်တာလည်းဖြစ်ပါတယ်။သူဟာပြီးခဲ့တဲ့သတင်းပတ်ကမြောက်ကိုရီးယားကိုမထွက်ခွာမီအထက်လွှတ်တော်မှာသူရာထူးခန့်အရေးနဲ့ပတ်သက်လို့စစ်ဆေးခံခဲ့တာဖြစ်ပါတယ်။ထိုစဉ်ကမြောက်ကိုရီးယားခီးစဉ်ပြင်ဆင်မှုအကြောင်းကိုထည့်မပြောခဲ့တဲ့အတွက်ကြောင့်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ထိပ်တန်းဒီမိုကရက်နယူးယောက်အထက်လွှတ်တော်မှရောဘတ်မန်နက်ဒက်စ်ကစိတ်ပျက်မိကြောင်းခုလိုသတင်းတောက်တွေကိုပြောခဲ့ပါတယ
် Truth and being forthcoming as the Secretary of State nominee is one of the
နိုင်ငံခြားရေးဝန်ကြီးအဖြစ်အမည်တင်သွင်းခြင်းခံရသူတူအနေနဲ့ပွင့်လင်းမှုရှိလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်သူကအရီလိုမရှိခဲ့ပါဘူးသူအနေနဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့အရေးကြီးတဲ့ပြင်ဆင်မှုအကြောင်းကိုတကယ်ပဲရှင်းလင်းပြလို့ရတဲ့အကြောင်းကျွန်တော်တို့ကိုပြောပြသင့်ပါတယ်။ဒီအနေထားမှာဒီသတင်းပြင်ပကိုပေါက်ကြားမှလည်းမဟုတ်ပါဘူး။သူကပွန့်ပွန့်လင်းလင်းမရှိခဲ့ပါဘူး။ဒါ့အပြင်နိုင်ငံခြားရေးဝန်ကြီးအဖြစ်အတည်ပြုမခံရမီအဲ့ဒီနေရာမှာသွားပြီးတာဝန်ယူဖို့ရဲ့အဆင့်လာလည်းမရှိပါဘူး။သူဟာအဲ့ဒီတော့က CIA Director ယာဒူးကိုယူထားတာဖြစ်ပါတယ
်။ Tennessee ပြည်နယ်က Republican အထက်လွှတ်တော် Bob Corker ကတော့ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကိုတွေ့ဆုံပွဲကိုကြိုဆိုလိုက်ပြီးနိုင်ငံခြားရေးဝန်ကြီးတစ်ဖြစ်ခန့်အပ်မှုဟာအဟံတားရှိနေမယ်လို့သူမျှော်လင့်တဲ့အကြောင်းပြောပါလေ
I mean there may be a few people but I mean I would think that most people in the Senate would be glad that we have professionals who are
တော်အမတ်တို့ကကန့်ကွက်နိုင်ပြီမဲ့အထက်တော်အမတ်အများစုကတော့မြောက်ကိုရီးယားနိုင်ငံနဲ့ဆွေးနွေးပွဲစီစဉ်နိုင်မဲ့အရေးရှင်းစီသူနိုင်ငံခြားရေးဝန်ကြီးဖြစ်တာကိုကျေနပ်ကြမှာပ
ါထက်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှပါဝင်သူKentucky ပြည်နယ်က Republican အထက်လွှတ်တော်မှ Rand Paul ကတော့ Mike Pompeo ရဲ့ Iraq စစ်ပွဲထောက်ခံတဲ့ရည်တည်ချက်ကြောင့်သူ့ကိုကန့်ကွက်မဲ့ပေးမယ်လို့စစောပိုင်းကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။ဒါကြောင့်ဗိုလ်ထုနီးက Trump က Rand Paul အနေနဲ့သ Tugu Ditka Sibian Lumam Hope Ulu to Timian Jang Pyoge Bari.
I will say this about Rand Paul. He's never let me down. Rand Paul is a very special guy as far as I'm concerned. He's never let me down. And
Rand Paul ne patalu chano pyoje na ga tu ga chano ko be dong ga ma sip pyan mlo khe u su da ba be. Tu ga lu gaung tiao le phit ba de. Chano ko di tikha le sip pyan tu lo ma ma hop ba u. Saung ji ja aw.
Myaw Korea ga ni pyan la ni bi phit de Mike Pompeo ha tu ye yadu kha mu twe athet lut daw naingan ja ka san yei committee ha naw tadin pat ma song phyat phu shi bi.
အတီးပြည့်ကျက်ရရှိရင်အထက်လွှတ်တော်ပြည်မှာနောက်ထပ်သတင်းတစ်ပတ်အကြာမှာအတီးပြည့်ကျက်ရယူရမှာဖြစ်ပါတယ်။ထက်လွှတ်တော်သမိုင်းမှာတော့1900ရာစုနှစ်ကစလို့အမိတင်သွင်းခြင်းခံခဲ့ရတဲ့နိုင်ငံသားရေးဝင်ကြီးတွေအနေနဲ့ကန့်ကွက်ပယ်ချခံခဲ့ရတဲ့သူမရှိကြောင်းသိရပါတယ်ရှင်။ဒေါ်လာလာတံပြပြတော်တာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံစနစ်သတင်းတွေကိုဆက်ကြအောင်ပါ။မြန်မာနစ်စန်တည်န အတွက်မလုံလောက်သေးသလိုနောက်မှမတရားတဲ့ဥပဒေတွေနဲ့ဖမ်းဆီးထားတာမျိုးတွေမရှိအောင်ပါတားဆီးပေးဖို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်အာရှလူခွင့်ရေးအဖွဲ့ကတော့တမရတိရဲ့လက်ထက်မှာတရားစီရင်ရေးကိုအရင်ဆုံးကင်တွေလာတာတွေ့ရတဲ့အတွက်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်အားတက်ကြောင်းပြောပြပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ပြောပြပါလိမ့်မယ်ခင်ဗျာ
အခုတမရတဲ့လူငင်းချမ်းသာဝင်ပြီးခဲ့တယ်အကျဉ်းသား8500လောက်ထဲမှာမတရားပဲဖိနေတဲ့ဥပဒေတွေနဲ့အဖမ်းဆီးခံနေရတဲ့နိုင်ငံရေးအကျဉ်းသား36ယောက်ပါနေတာအတွက်ကြိုးဆိုပေမဲ့နိုင်ငံရေးအကျဉ်းသားတွေဖိခဲ့ဘူးတဲ့လက်ရှိအာဏာရ NLD ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တမရတဲ့ဥဝင်းမြင့်တို့အနေနဲ့မတရားတဲ့ဥပဒေနဲ့အဖမ်းခံနေရသူအားလုံးကိုလွှတ်မပေးတာအတွက်စိတ်ပြတ်နေကြောင်း HRW အဖွဲ့က Brett Adams ကပြောပါတယ
် But we can't understand why they didn't release all of them. Why would a president from the National League for Democracy and a party led by Aung San Suu Kyi
နိုင်ငံရေးကျင်းသားအားလုံးကိုဘာကြောင့်လွှတ်မပေးနိုင်တာလဲဆိုတာကျွန်တော်တို့နားမလည်ပါဘူး။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့သမရတယောက်အနေနဲ့နိုင်ငံရေးကျင်းသားအားလုံးကိုလွှတ်မပေးပဲဘာကြောင့်နည်းနည်းလေးပဲလွှတ်ပေးတာပါလဲ။နောက်မှအခုလိုဖန်ဆီးတာမျိုးတွေမလုပ်နိုင်အောင်ထိဘာကြောင့်မတားဆီးနိုင်တာပါလဲသူတို့အခုတည်းပို့ပြီးလုပ်နိုင်ရင်လည်းမလုပ်ပြီးတာတွေတိတ်ကိုစိတ်ပြက်နေပါလေ
ဒါအပြင်တက်ကြွလှုပ်ရှားသူတွေသတင်းသမားတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားသူတွေကိုဖိနှိပ်တဲ့မတရားတဲ့ဥပဒေတွေကိုဖယ်ရှားပေးဖို့လည်းတောင်းဆိုခဲ့ပါတယ် AHRC အာရှလူခွင့်ရေးကောင်စီကရှေ့နေဦးမင်းလင်ဦးကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားမှုတွေအတွက်လက်ရှိအရေးယူမှုတွေဟာစစ်တပ်နဲ့ဆက်နွယ်နေတာများပြီးတရားစီရင်ရေးမှာအုတ်ထုတ်ရေးပိုင်းကိုမကျော်လွန်နိုင်သေးတာတွေ့ရတယ်လို့ပြောပါတယ်
ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဖန်စီခံတဲ့သူတော်တော်များများကသမ္မတော်နဲ့ဆိုင်တဲ့ကိစ္စအတိပုတ်ကပြောဆိုတယ်ဆိုပြီးတော့ဖန်စီချိန်ချိန်ကျင်ခါလာတယ်တော်တော်များများကျွန်တော်တွေ့ရတယ်နောက်ပြီးတော့တခါလူမှုကွန်ရက်ဒီမှာသမ္မတော်ရဲ့ကုန်သေးကညွှန်းတော်အောင်ပြောဆိုတယ်လူကြားရတဲ့မှာအမှုတရားပွားအောင်ဖြန့်ဝေတယ်စတဲ့အမှုတွေနဲ့ရေယူခါနေဆိုတာကိုကျွန်တော်တို့တော်တော်များများတွေ့ရပါတယ်သမရဥသိန်းဆိုင်လက်ထက်အဲ့ဒီလုံကတည်းကလည်းရှိပါတယ်အခုကပုံပြီးထင်ရှားလာတာတော့လေသမားတွေဌာနထုတ်ပေါ်ရင်အပန်းခါနေတိုင်တဲ့လူတွေကဘာလို့လဲဆိုတော့အဲ့ဒီတမတော်ရေဥပိုင်ရေနောက်ပြီးတော့နိုင်ငံတော်နဲ့ဖက်ဆက်လုံဥပိုင်နဲ့ဖက်ဆက်လုံနေတဲ့ကုမ္ပဏီတွေဒါတွေကပြည်လို့လုပ်တယ်အပန်းခါနေရတဲ့ကိစ္စတော်တော်များများကျွန်တော်တို့တွေ့ရတယ်ဒါကလည်းဒီတရားစီရင်ပိုင်းမှာလွတ်လွတ်လပ်လပ်မဆောင်ရွက်နိုင်တဲ့အပိုင်းအုပ်ချုပ်ရေးပိုင်းကိုမကျော်လွန်နိုင်တဲ့အပိုင်းကြီးရှိနေတယ်လို့ကျွန်တော်မြင်ပါတယ
်။စီတန်းလှည့်လည်မှုနဲ့ဆိုင်တဲ့အရေးယူမှုတွေမှာတော့ခွင့်ပြုချက်မရယူတဲ့အတွက်အဖမ်းခံရတာအများဆုံးတွေ့ရတာမှုဥပဒေကိုလူလူဘက်ကလည်းလေးစားဖို့လိုတယ်လို့ပြောပါတယ်
။လွတ်လပ်စွာစီတန်းလှည့်လည်ခွင့်နဲ့ပတ်သက်လို့ရှိရင်လည်းသူကဆက်ဆက်ပြောင်းလဲလာတာပေါ့နော်။ပထမဆုံးကတော့ဒီကံ3နှစ်ကနေပြီးတော့တဖြည်းဖြည်းလျှော့လာတာတနည်းခုနောက်ပိုင်းနေကြတော့စီတန်းလေးလေတဲ့အခါမှာခွင့်ပြုချက်တောင်းရမယ်ခွင့်ပြုချက်မတောင်းလို့ရှိရင်အရေးယူမယ်ဆိုတာလည်းမြစ်ဖြစ်လာတယ်တော်တော်များများဖန်ခံရတာလည်းခွင့်ပြုချက်မတောင်းဝင်နဲ့တုတ်တဲ့ကိစ္စရတဲ့ကြောင့်ဖန်ခံရတယ်လို့ကျွန်တော်မြင်ပါတယ်ပုံမှန်19ပေါ့နော
်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်လွတ်လပ်တဲ့တရားစီရင်ရေးလိုအပ်တယ်လို့ဥပဒေကြောင်းအရပြုပြင်ပြောင်းလဲမှုတွေနဲ့ဝန်ထမ်းတွေဘက်ကဥပဒေနဲ့အညီလိုက်နာဆောင်ရွက်ဖို့ပါလိုအပ်နေတယ်လို့လည်းဦးမင်းလင်ဦးကပြောပါတယ်
ပြည်မှုဆိုင်ရာဥပဒေမှာအစပြင်သင့်တာပေါ့နော်ဥပမာ အတမပြည့်ခြင်းမှုပေါ့နော်။တနိုင်ငံသားမှာတော့ gang rape လို့ခေါ်တာပေါ့နော်။အဲလူအများပူပေါင်းပြီးတော့ကျူးလွန်တဲ့ပရိမှုအတွက်ပြဌာန်းထားတဲ့ဥပဒေရှိသေးဘူး။နောက်ပြီးတော့ကလေးသူငယ်အရွယ်နဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ပြဌာန်းပေးတဲ့ဥပဒေတွေ၊ဒီဥစ္စာကလည်းကျွန်တော်တို့ကလေးသူငယ်ဆိုင်ရာဥပဒေနဲ့ညှိနှိုင်းပြီးတော့အလင်းအမြန်ဆုံးရစသက်ကြီးမှပြင်ဆင်ပြဌာန်းမှုလူတွေဒါကတော့ပြည်မှုဆိုင်ရာကိုကျွန်တော်တို့အဓိကထားပြီးပြောမယ်ဆိုရင်အဲ့ဒါတွေကတော့ဒေါလလက်ပြင်ဆင်ပေးတဲ့အချက်လက်တွေလို့ကျွန်တော်တို့မြင်ပါတယ်။နောက်ပြီးတော့ကလေသမားတွေနဲ့ပတ်သက်တဲ့ကိစ္စဒီမှာလဲကျွန်တော်တို့သိရတဲ့လောက်ကတော့ပြင်ဆင်တင်တာတွေပြင်ဆင်နေတယ်အောက်ခြေဥပဒေနဲ့အညီလိုက်နာဆောင်ရွက်မယ်အဖွဲ့အစည်းတွေကလိုက်နာဆောင်ရွက်ခြင်းမရှိသေးလို့တန့်ကြာနေတယ်ဆိုတာတွေပဲကျွန်တော်တို့ကြားသိရတယ
်အခုသမရတဲ့ဥပဒေမြင့်ဟာဥပဒေကျွမ်းကျင်သူဖြစ်ပြီးတရားရေးကိုအရင်ဆုံးကင်တွဲလာတာတွေ့ရတဲ့အတွက်မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးအတွက်အားတက်မိတယ်လို့လည်းပြောပါတယ
်။ကမရာကြီးဝင်းမြင့်ကနေတက်လာပြီးတဲ့အချိန်မကြခင်ပါပဲ။ချင်းကြီးချုပ်တီတရားလို့ဆိုတရားသူကြီးချုပ်တီကျွန်တော်လူ့ခွင့်ရေးကော်မရှင်ကြီးကိုခေါ်ပြီးတော့ခေါ်ယူတတိပေးပြောကြားတယ်။ဒါကဥပဒေသမားဖြစ်တဲ့အတွက်ဥပဒေနဲ့အညီလို့ဖို့ဥပဒေပေါင်းကျော်ပြီးတော့လှုပ်လာတဲ့ကိစ္စအရာဒီကိုအရေးယူဖို့အတွက်ပထမအဦးဆုံးတတိပေးလိုက်တယ်လို့ပဲကျွန်တော်မြင်ပါတယ်။ဒီတိုင်းဆက်လက်ဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကညာမကြခင်ပါလေ။ချက်ချင်းကြီးရောပဲရမှာ။ရမ်းကြခင်မှာဒီဂရီခံစားနိုင်လိမ့်မယ်လို့ကျွန်တော်ဒီနေ့သောက်တ
ယ်။တမရရဲ့လူငင်းချမ်းသာခွင့်နဲ့လွှတ်ပေးခဲ့တဲ့အကျဉ်းသား8490ထဲမှာ6000ကျော်ကမူရစီမှုနဲ့ထောင်ကျနေသူတွေဖြစ်ပြီးနိုင်ငံခြားသားက50ကျော်ပါဝင်ပါတယ်
။ဒေါက်ခင်မျိုးတက်ပြောပြတော့တာဖြစ်ပါတယ်။အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုဆက်ပါမယ်။ကချင်ပြည်နယ်တနိုင်းဒေသအတွင်းမှာမြမတက်မတော်နဲ့ကချင်လွတ်လပ်ရေးတပ် KIA တို့ကြားမှာဖြစ်ပွားနေတဲ့စီရေးပြပကအတွင်းပေးမိနေတဲ့ဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်အရေးပေါ်အကူအညီထောက်ပံ့ရေးတွေလှုပ်ဆောင်ပေးဖို့အတွက်ကချင်ပြည်နယ်အမျိုးသမီးများကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတိုက်တွန်းတင်ပြခဲ့တာပါ။စစ်ဆောင်ရွာသားတွေဟာနှစ်ဖက်တိုက်ပွဲတွေကြားမှာကြားညံ့နေပြီးစားဝတ်နေထိုင်ရေးအတိဒုက္ခရောက်နေကြတယ်လို့လည်းဒုက္ခသည်တွေကပြောကြပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်ကိုနိုင်ကိုအင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါတနိုင်းမြို့နယ်ကစစ်ဆောင်ရွာသားတွေဟာတပ်မတော်နဲ့ KIU တို့အကြားတိုက်ပွဲကြောင့်နေရကိုစွန့်ခွာလာခဲ့တာတပတ်ကျော်ပြီဖြစ်တဲ့အတွက်သူတို့ရင်ဆိုင်နေရတဲ့ခက်ခဲတွေကိုဖြေရှင်းပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုတိုက်တွန်းထားတယ်လို့ကချင်ပြည်နယ်မျိုးတွေးများကွန်ရက်ဖွဲ့ပြောရေးဆိုခွင့်ရှိသူတော်နန်ပူကပြောပါတယ
်။ပေါင်တော့ဒီရွာမှာစစ်တရေမရပေါ့အကျိုးဆက်တက်ကနေပြီးတော့လေနဲ့လာပြီးတော့စစ်မှန်တိုက်တော့ဒီလူတွေမှာတယောက်စီရယ်တန်ရရဲ့လူရှိရဲ့တော့ထုတ်ပြီးတော့ထွက်ပြေးကြတာအောင်လို့ကြီးရနားမှာရှိရရောဖြစ်နေရတာပါပဲ။ကြက်ကြက်ကနနဲ့ကြီးရကြက်ကြောင့်ဗနာရိုက်ဆိုင်လည်းရှိရဘူး။အဲ့တော့ကျွန်တော်တို့တော်ထဲမှာပြင်းနေတဲ့အခြေအနေရှိတယ်။ဒီကိုလမ်းကြောင်းမရှိဘူး။ဆရာစစ်တပ်ကလည်းတို့ကိုစေမောက်တော့အကန်းဒီသူတွေကိုတတိုင်းအင်းနဲ့အုပ်စုတဲ့အခြေအနေရှိနေဆိုတော့ဒီကအဲ့တော့ပြင်းနေတဲ့ဒီသူတွေအများဆုံးလုပ်ဖို့ကြံနေမှတ်ကြရေးပြပါရယ်။ဒီလိုချင်းတို့တွေကကားဖို့တောက်ဖို့ဒီဘုအစားရပါနော်။ဘလုံးချုံနေဖို့တဲ့ရေးကြီးရဲ့တို့ဝန်ကြီးချုပ်စီကိုစာတင်တာဖြစ်ပါရယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်ကအောင်လော့ကျေးရွာ၊စုရိယံကျေးရွာနဲ့စုရာကျေးရွာသား2000နီးပါးခန့်ဟာမြမကမတော်နဲ့ KIU ကချင်လွတ်လပ်ရေးအဖွဲ့တို့အကြားဒီကနေ့သည့်ဖြစ်ပွားနေတဲ့တိုက်ပွဲဧရိယာတွင်းမှာပိတ်မိနေစေဖြစ်ပါတယ်။စစ်ဆောင်ကျေးရွာသားတွေဟာအောင်လော့ကျေးရွာမြောက်ဘက်သောဆက်မှာစခန်းချထားပြီးနှစ်ဖက်တိုက်ပွဲတွေကြောင့်ကြမ်းလန့်တကြားဆွေးပြေးမှုတွေရှိနေလို့လူစုကွဲနေသလိုစားဝတ်နေဆိုင်ရေးအသည့်ဒုက္ခရောက်နေတယ်လို့လည်းစစ်ဆောင်အောင်လော့ရွာသူတို့ကပြောပါတယ်။
ကိုယ်တမားတို့တစ်ခါဒီက KAD ကဝီဒီအဲ့သမတော်သားနဲ့အဲ့ဈာမညံ့နေအသမတော်သားတွေကလည်းလည်းကြီးလိုက်ထုတ်နေတယ်ဆိုတော့ဘယ်ထွက်ပြမလို့မသိဘူးကိုတမားတို့ဆိုနေတာအဲ့အတော့900ကျော်ရှိတယ်ဒီကွဲတကြားရှိတဲ့နေရာလေးရှိတယ်လည်းလည်းကြီးထုတ်ရဆိုတော့တော့အဲ့ထွက်ကြီးတာကိုဒီနဲ့လည်းမီးဖွားတဲ့ကကလေးမေးလာရှိနေတယ်အဲ့သမတော်ကြီးလည်းကြီးလေးကဘူးကြီးရှိတဲ့တညာကြီးရထားတဲ့ဖိုးကြီးဖွားကြီးလေးရှိတယ်တနက်ကြီးခါကကျွားတို့ကဆန်ကတဒီနေ့ဒီပဲပါခဲ့တယ်အဲ့ဒါကဂုံတော့မယ်ကျွန်တော်တို့ကဘာစားပြီးဖြစ်သေးရမှမသိဘူးအင်းဖြစ်နေ
ပိတ်မိနေတဲ့ရွာသားတွေဟာစစ်ဘေးလွတ်ရာဒေသဘက်ကိုဆက်ခွာခွင့်မရသလိုတပ်ဆိုင်ရာအကူအညီပေးရေးဖွဲ့တွေနဲ့လည်းတွေ့ဆုံခွင့်မရဘူးလို့ကချင်ပြည်နယ်မျိုးတွေးများကွန်ရက်ဖွဲ့ပြောရေးဆိုခွင့်ရှိသူတော်နန်းဘူးကဆက်ပြောပါတယ
်။ရှိနေတဲ့နေရာကိုစောက်ဖို့တက်ဖို့တွားဖို့ဖို့ရန်ပြင်လည်လမ်းမှာမတော်ခိုင်းနေစစ်တပ်ကအကူအညီပေးခွင့်မရဘူး။ပိတ်မိနေတဲ့ရွာသားတွေဆက်လာဖို့လမ်းကြောင်းမရှိဘူး။လမ်းကြောင်းတိုင်းမှာဘုံမိုင်းနေရှိနေတော်တော်ရတဲ့လမ်းရှိရည်လမ်းဒီလမ်းမှာလည်းပဲတော့မယ်ဆိုရင်ပြစ်မယ်ဆိုပြီးချင်းချောက်တာရှိရဲအတန်းဒီကဘဲမဆက်လို့မရအောင
်ပိတ်မိနေတဲ့ဒေသခံပြည်သူတွေလူမျိုးရင်းနဲ့အရေးပေါ်ကူညီဆောက်ပါရေးတွေကိုလှုပ်ဆောင်ပေးဖို့အတွက်ကချင်ပြည်နယ်မျိုးရင်းများကွန်ရက်ဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုမနေ့ကတိုက်တွန်းတင်ပြခဲ့ပေမဲ့လည်းသုံးလျာအကြောင်းပြန်လာတာမျိုးတော့မရှိသေးပါဘူး ကချင်ပြည်နယ်လှုပ်တော်တွင်မှာဒုတိယကြိမ်လှုပ်တော်တက်တန်းတတိယကြိမ်အစည်းအဝေးမှာစစ်ဘေးရှောင်တွေနေရာကိုအန္တရာယ်ကင်းစွာပြန်နိုင်ရေးနဲ့တခြားလိုအပ်တဲ့ကူညီထောက်ပံ့မှုတွေကိုကူညီဆောင်ရွက်ဖို့အစိုးရနဲ့သူ
စစ်ဘေးရှောင်တွေကူညီပေးဆောင်ရေးမှာအစိုးရမှတာဝန်ရှိတဲ့အတွက်အစိုးရအနေနဲ့ကူညီပေးတင်ကြောင်းကချင်ပြည်နယ်လှုပ်တော်ကိုယ်စားလှယ်တော်မရန်ကြာဆိုင်ခွန်ကပြောပါတယ်။ဒီဟာကကျွန်တော်တို့တော်မှာချင်းပြည်ပြီးတော့အောက်တင်ထားပြီးဖြစ်တယ်ဆိုတော့ဒီအစိုးရအားလုံးရဲ့ပတ်သက်နေတယ်ဆိုတော့ချစ်လာတဲ့ပြဿနာအရရအဝဝပေါ်မှာဒါအစိုးရပေါ်မှာကလုံးဝဒါအစိုးရတာဝန်ဆောင်ရွက်ပေးရမယ်ဒ
ကျွန်တော်တို့ရဲ့ကိုယ်ကျင့်မှုကိုအေဗရီလ14ရက်နေ့မှာကူညီဆောင်ရွက်ခဲ့ပေမဲ့လည်းတုတ်ပြမှုတော့မရှိခဲ့ပါဘူး။ဒါပြင်လက်ရှိတိုက်ပွဲဖြစ်ပေါ်နေမှုနဲ့ရောဆက်ဆက်နေတဲ့အခြေအနေတွေကိုတမတော်ဘက်ကအတရင်ထုတ်ပြန်သာမျိုးတော့မတွေ့ရသေးပါဘူး။
လက်ရှိမှာကချင်လွတ်လပ်ရေးဖွဲ့ကိုအင်အူနဲ့တမတော်တို့ကြားစစ်ရေးတိုက်မှန်နေတဲ့ဖြစ်တယ်လို့ကိုင်အူလိုင်စာဌာနချုပ်နဲ့မန်ဂျာယာမြို့နီးဝန်ကျင်တွေမှာတမတော်ကနေလက်နက်ကြီးတွေနဲ့ပြေးဆပ်မှုတွေရှိနေတယ်လို့လည်းကိုင်အူဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဒါကတော့ကချင်ပြည်နယ်အတွင်းစစ်ဘေးဒုက္ခသည်အခုနီးရရှိရေးအတွက်လူမှုရေးအဖွဲ့တွေကအစိုးရကိုတိုက်တွန်းတဲ့အကြ နဲ့ဆိုတဲ့ခံမှန်းချက်တွေနဲ့အတူခဏလေးခဏနဲ့စောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အင်အားတွေပိုးပြီးတော့ခိုင်ခံ့လာစေရေးအတွက်အကူအညီပေးရေးအဖွဲ့အစည်းတွေကအမြန်ဆောင်ရွက်နေကြပါတယ်ဂျနီဗာကနေ VOA သတင်းတောက်လီဇာရှလင်းပြဖို့ထားတဲ့သတင်းတော်ကိုမတ်တိန်ကြီးထက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ရှခိုင်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်တို့ကကော့ဆက်ဘဇာကဖြစ်တယ်လို့စောက်ထားတဲ့စခန်းတွေမှာအပြည့်အချက်နေနေကြရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနောက်အဲ့ဒီဒေသမှာနေထိုင်ကြသူတွေအတွက်တော့မကြခင်ကြားရောက်တော့မဲ့မုတ်တုံရာသီမှာရေကြီးမြေပြိုမှုဒဏ်တွေခံရနိုင်တဲ့ချင်းချောက်မှုတွေရှိနေတာပါ။မုတ်တုံရာသီတွင်ဆိုင်ကလုန်းမုန်တိုင်းတန်မိုးသည်ထန်မှုဓာတ်တွေကြောင့်ရေစည်းတဲ့မျောပါမသွားစေရေးဒုက္ခသည်တွေနေထိုင်တဲ့တဲအိမ်တွေစခန်းတွေကိုပို့ပြီးတော့ခိုင်ခန့်လာအောင်ရွှေပြောင်းအခြေချမှုဆိုင်ရာနိုင်ငံတကာအဖွဲ့ IOM အပါအဝင်အကူအညီပေးရေးအဖွဲ့အစည်းတွေကအရှိန်အဟုန်နဲ့ဆောင်ရွက်နေကြတာပါဒုက္ခသည်တွေခိုလုံရာစခန်းတွေကပြဿနာပေါင်းစုံနဲ့အခြေအနေမှာရှိနေတယ်လို့ IOM ရဲ့ပြောခွင့်ရJoe Millman က VOA ကိုပြောပါတယ်။မိုးမရွာဘူးဆိုရင်တောင်မှဘေးဒဏ်မခံနိုင်တဲ့ဝင်းကျင်မျိုးမှာနေထိုင်ကြသူအများအပြားအတွက်ဘေးသင့်တဲ့အခြေအနေမျိုးဖြစ်တယ်လို့လည်းသူကပြောပါတယ်
။ Can imagine what we're expecting when hillsides can fall, people can go unreachable because there are no roads.
ကျွန်တော်တို့တွေးထားတာကတော့တောင်တွေပြိုကျခဲ့ရင်လူတွေစီကိုဘယ်လို့မှမရောက်နိုင်တော့ပါဘူး။တံခါးတွေလည်းပြိုသွားမှဖြစ်ပြီးတော့လမ်းတွေလည်းရှိတော့မှာမဟုတ်ပါဘူး။ဒါကြောင့်မို့ကျွန်တော်တို့ဘက်ကလုံနေတာကတော့ပြင်ဆင်ထားဖို့ပါပဲ။နိုင်ငံတကာအတိုင်းအဝန်းကိုရှင်းရှင်းလင်းလင်းပြောလိုတာက IOM တခုတည်းတည်းမှာဟုတ်ပါဘူး။အားလုံးတို့ကလူတတန်းလောက်အပေါ်မှာတယောက်နိုင်ငံကြီးရှိတာတွေကိုကာဝယ်နိုင်ဖို့အတွက်ပြင်ဆင်နေကြတာပါ
။ IOM အနေနဲ့တော့မုတ်တုံရာသီမှာရာသီဥတုတံပိုပြီးခံနိုင်ရည်ရှိစေဖို့တံတားတွေလမ်းတွေဖောက်လုပ်ပေးတာမျိုးရေစည်းရေလာကောင်းစေဖို့တောင်ဆောင်တွေပြိုမချရည်တို့ကိုကာကွယ်ပေးတာမျိုးတွေလို့အဓိကထားဆောင်ရွက်နေပါတယ်။ကော့ဆက်ဘဇာတောင်ပိုင်းမြို့နယ်ကွယ်တစ်ခုဖြစ်တဲ့ Technet ကဒုက္ခသည်စခန်းတွေကိုအဆင့်ညှင့်တင်ဆောက်လုပ်ရေးကို IOM နဲ့မိတ်ဖက်တွေကအရှိန်အဟုန်နဲ့ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။လူပေါင်း 8,000 လောက်နေထိုင်နေတဲ့တဲအိမ်ပေါင်း 10,000 ခွဲလောက်ဟာအန္တရာယ်ရှိတဲ့အနေအထားရှိပြီးအရေးပေါ်ပြုပြင်ဖို့လိုအပ်နေတယ်လို့လည်းထပ်လောင်းပြောဆိုသွားပါတယ်ရှင်။
လီဇာရှလင်းရဲ့သတင်းပေးပို့ချက်ကိုမတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းကကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ် VOA American တိုင်းရဲ့ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေတာဖြစ်ပါတယ် VOA ကိုအီးမေးလ်ကတစ်ဆင့်ဝေဖန်အကြံပြုလိုတယ်တည်တခြင်းတောင်းညင်ကြတယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဝက်မှာဆိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာဆိုင်းလန့်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနေ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်ကိုနားဆင်ကြမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရားစတဲ့ကဏ္ဍတွေနဲ့အတူ
အနေနဲ့အစိုးရကလွန်ခဲ့တဲ့နှစ်နှစ်ကာလကတည်းကဘတ်ဂျက်လုံငွေတွေကိုငွေဆက်စုရိုက်ထုတ်တာမျိုးတဲ့ဒီလိုလူတို့ရှိရအခွင့်အရေးတိုးကောက်
ဒါကတော့ပတ်စင်မြမကြီးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြကြပါမယ်အရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်တွေကိုမူလအပေါ်မပြည့်ဥကြော်စံသားနဲ့အတူတင်ပြပေးပါမယ
်ဘင်္ဂလားဒေ့ရှ်ဒီဇင်ဘာရွေးကောက်ပွဲအစွန်းရောက်တွေအောင်ပွဲရနိုင်တယ်ဆိုတဲ့ကောင်းစင်နဲ့Easy Old Field ဖြစ်တဲ့ဆောင်းပါးကို thehumanist.com မှာဖားပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံကြားကဘင်္ဂလားဒေ့ရှ်ဟာလူဦးရေစိတ်ကြီးစားအများဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။အစဉ်အလာအဖြစ်ဘာသာရေးလွတ်လပ်ခွင့်ရှိရတဲ့အဲဒီနိုင်ငံမှာစီးရဲနွမ်းပါမှုကိုအခွင့်အောင်းယူပြီးအခုခါ Islamist အစွန်းရောက်ဝါဒအရှင်ရလာနေပါတယ်။နိုင်ငံတကာမှာခြေစိုက်တဲ့ IS တို့ Al-Qaeda တို့လို Jihad အစွန်းရောက်အဖွဲ့တွေအပြင်ပြည်တွင်းဖြစ်စေသွေးကြွအုပ်စုတွေလည်းရှိလာနေပါပြီ။2014နဲ့2019အတွင်းဘာသာရေးနဲ့နိုင်ငံရေးကိုမရောထွေလိုသူတွေဖျားမယုံကြည်ဘူးလို့ယူဆရတဲ့သူတွေဖြစ်တဲ့ဘလော့ဂါတွေနိုင်ငံသားတွေကိုတိုက်ခိုက်မှုတွေများပြားလာနေပါတယ်။ Syria နဲ့ Iraq နိုင်ငံမှာအခြေမလှတော့တဲ့ IS တို့ဟာတောင်အာရှဒေသကပါကစ္စတန်၊ India နဲ့ Bangladesh တို့ကိုထိုးပေါက်လာနေရပါတယ်။အစွန်းရောက်တဲ့ဟာ Islam အခြေခံဝါဒီတွေကြီးစိုးတဲ့နိုင်ငံတော်ဖြစ်ထွန်းရေးကိုကြွေးကြော်နေရပါတယ်။အနာရအဝါမီအဖွဲ့ချုပ်ပါတီကနှိမ်နေတဲ့အတွက်အစွန်ရောက်ထိတ်တန်းကောင်းဆောင်တချို့အပါဝင်စစ်သွေးကြွ50ခန်းဖြင့်ဆွန့်ခဲ့ရပြီးအများအပြားလည်းအဖမ်းခံရပါတယ်။အဲ့ဒီအစွန်ရောက်တွေဟာပြည်ပအစိုးရတွေရဲ့အထောက်ပံ့တွေအထူးသဖြင့်အယူဆွဲပြင်းထန်လာတဲ့ဝါဟာဘီအစ္စလာမ်ဂိုင်းကြီးစိုးရာဆာအူဒီအာရေဗျနိုင်ငံရဲ့အထောက်ပံ့ကိုရနေကြတာဖြစ်ပါတယ်။ဆာအူဒီအာရေဗျဟာ1980ပြည်လွန်ကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာအစွန်ရောက်ဗလီတွေမဒရာစာစာသင်ကျောင်းတွေတည်ဆောက်ဖို့ဒေါ်လာငွေသန်းထောင်နဲ့ချီပြီးပံ့ပိုးပေးခဲ့ပါတယ်။ဒီဘလီတွေဒီမဒရာစာကျောင်းတွေဟာအစွန်ရောက်အကြမ်းဖက်လှုပ်ရှားမှုတွေပောက်ဖွားရာပြုခြင်းတွေပဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒီအစွန်ရောက်အန်ဒီယာတွေစီညီပေမဲ့ဆာအူဒီအာရေဗျရဲ့ယင်းနှိမ့်မြှင့်မှုကိုလက်ကမ်းကျူးစွန်နေဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကစံနှင်ချီတဲ့အလုပ်သမားတွေဟာဆာအူဒီအာရေဗျမှာသွားရောက်အလုပ်လုပ်ပြီးသူတို့နိုင်ငံကိုပြန်ပို့တဲ့ငွေကြေးပမာဏကလည်းနှစ်စဉ်ဘီလီယံနဲ့ချီပြီးရှိနေတာပါ။ဒါကြောင့်ဆာအူဒီအာရေဗျနိုင်ငံညွန်ညင်မှာဘင်္ဂလားဒေ့ရှ်ကစိုးရိမ်ပါတယ်။ဆာအူဒီအာရေဗျအထောက်အပံ့နဲ့အယူဆွဲပြင်းထန်တဲ့ဗလီတွေထူထောင်တဲ့ကိစ္စကိုဘင်္ဂလားဒေ့ရှ်နိုင်ငံကလူငယ်စုမျိုးနွယ်စုတွေကတော့အထူးပဲစိုးရိမ်မကင်ဖြစ်နေကြပါတယ်။လက်ရှိဝန်ကြီးချုပ်ရှေခ်ဟာစီနာကလည်းမွတ်စလင်အဖိုင်ဝိုင်းဘောင်းဆောင်ရဲ့ထောက်ခံမှုကိုရယူပြီးအတိုက်ခံအယူဆီပါတီတွေကိုအနိုင်ရရှိဖို့အတွက်ဆိုပြီးတော့အဲ့လိုဗလီတိဆောက်ရေးလုပ်ငန်းတွေကိုထောက်ခံအပ်ပေးနေပါတယ်။ဒါကြောင့်အခြေမခိုင်လှတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဂျီဟတ်အစွန်ရောက်ဝါဒီတွေပြန်လည်အကောက်မှန်တဲ့အခြေအနေရှိနေတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်တင်ပြပေးချင်တာကတော့အကြောင်းအရာရဲ့ benefit two sides to the story ဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြထားတဲ့ frontiermyanmar.net online ကဆောင်းပါးဖြစ်ပါတယ်။မြန်မာပြည်ကသတင်းပတ်တွေအတွင်းပြည်ထောင်စုအစိုးရဟာရခိုင်ပြည်နယ်အတွင်းမှာလှုပ်ဆောင်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအမြောက်များကိုကြီးညာခဲ့ပါတယ်။စီးရဲနွမ်းပါတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပြည်내ရဲ့မြို့တော်စစ်တွေကြားလမ်းပန်းဆက်တွေချောမွေ့အောင်တိဆောက်မဲ့တရားတွေရက်စမီရရှိရေးတယ်လီဖုန်းအဆက်တွေရရှိရေးစတဲ့စီမံကိန်းတွေပါဝင်ပါတယ်။နောက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လာမဲ့သူတွေယာယီနေထိုင်မှုစခန်းထုတ်လည်းတိဆောက်ရေးလည်းပါဝင်ပါတယ်။ ဖွင့်ပြောရေးဟာရခိုင်ပြည်နယ်အတွင်းကြုံတွေ့နေရတဲ့အခြေအနေပေါင်းများစွာကိုဖြေရှင်းနိုင်မယ့်တော့ကျက်ဖြစ်အာဏာပိုင်နိုင်ငံရဲ့ဖြစ်ရပ်ကိုဖော်ပြခဲ့ပါတယ်။ အလုံးတဲ့ပညာရေးကျန်းမာရေးနဲ့အတွင်းကြုံတွေ့နေရတဲ့အခြေအနေပေါင်းများစွာကိုဖြေရှင်းနိုင်မယ့်တော့ကျက်ဖြစ်အာဏာပိုင်နိုင်ငံရဲ့ဖြစ်ရပ်ကိုဖော်ပြခဲ့ပါတယ်။နိုင်ငံအတွင်းဖွံ့ဖြိုးရေးအနေအထားတည်တာတွေကတခုဖြစ်တဲ့ရခိုင်ပြည်နယ်အတွက်ဖွံ့ဖြိုးရေးဟာအလွန်ရေးကြီးတယ်ဆိုတာမှန်ပေမဲ့ဒီတခုတည်းနဲ့တော့မလုံလောက်ပါဘူးလို့ရေးသားထားပါတယ်။အစိုးရအနေနဲ့ရခိုင်ပြည်နယ VOA ကဂျာတာမနီနေမြန်မာဖက်စီစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်အမေရိကန်အီဒီယန်အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကအစီအစဉ်တင်ဆက်ပေးနေတာပါ
ဒီနေ့ပြန်တင်ပြမယ် idiom အသုံးကတော့
make a killing
ဖြစ်ပါတယ်စာလုံးပေါင်းက make make ကတခုခုကိုပြုလုပ်တာ a ကတခု killing killing က noun နာမ်အဖြစ်တတ်ချင်းလို့လုံးောက်ဒီပေရပြီမယ်လို့လေဒီနေရာမှာတော့ killing ဒီပေကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်ဒီပေကငွေအများကြီးရလိုက်တာပေါ့။ idiom ဒီပေကလည်းဆင်းနူတယ်လို့ဆိုရမှာပါ။လူတူဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ရည်ရည်မြုံနံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တူကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမျက်မြင့်မြတ်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်ကရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Clooney ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်းဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထည်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The business tycoon made a killing in the gas exploration project.
We အတော်လေးရလိုက်တယ်။အမြတ်မြင့်မြတ်ကလေးရလိုက်တယ်။အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ?
Make a killing.
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒါကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်မြမအရေးသုံးသပ်ချက်ကိုတင်ဆက်ပါတော့မယ်။တမရဦးဝင်းမြင့်ရဲ့မြန်မာနှစ်တကူမိန်ကုံးဟာအပြောင်းလဲတွေအတွက်အမလူအမညာဖြစ်နေကြတဲ့မြန်မာပြည်သူတွေအတွက်မျှော်လင့်အားတက်စရာဖြစ်ပါတယ်။ဒါပေမဲ့လက်တွေ့အကောင့်တွေဖို့လွယ်ကူပါမလား။ဘလို့အခက်ခဲတွေစိန်ခေါ်မှုတွေရှိနေပါသလဲ။မြန်မာမူဝါဒရေးရာသုံးသပ်သူဒေါက်တာတင်မောင်တန်းတီဘောမြို့ကိုစားပြုပြည်သူ့လွှတ်တော်အမတ်ဦးရဲထွန်းထွန်းနဲ့အတူဦးကျော်စံတာကဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါခင်ဗျာ။
ရောက်ဒီမန်သားဦးရထွန်းကနှစ်လုံးမင်္ဂလာနှစ်သစ်ပါခင်ဗျာကျွန်တော်ဒီလိုနှစ်သစ်မင်္ဂလာရှိတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းမင်္ဂလာသတင်းတွေကြားပါတယ်အထူးသဖြင့်အကျဉ်းသားတွေကိုလူချင်းချင်းနောက်ခင်းပေးတာရဲ့နောက်တစ်ခါနိုင်ငံတော်သမ္မတရဲ့မိသားအတက်စရာကောင်းတဲ့မိန့်ခွန်းဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်မှာဖြစ်နေတဲ့အတိုင်းအတက်စရာကောင်းတဲ့နောက်ွယ်မှာတကယ်လက်တွေ့ဖြစ်နိုင်မလားဆိုတဲ့တံပြားတွေကအများအားဝင်လာနေပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်မေးချင်တာဖြစ်ပါတယ်ဆရာတော်ညက်ကိုပေါ့ဆုံးတစ်ချက်ကဝန်ထမ်းတွေကိုလာစားတူပြီးမိဆိုတော့ကိစ္စလာစားတူရဲ့ဆိုတော့အကုန်လုံးအတွက်ကျူးစူစရာဝန်သားစရာကောင်းတဲ့သတင်းပါဒါပေမဲ့လာစားတူလိုက်တာနဲ့တစ်ဆယ်ထဲမှာပဲကုံစင်းနှုံညီမမှုကလည်းတက်လာတက်ပါတယ်အဲ့တော့သူ့အနေနဲ့သူဘဲစားဘဲရှိဖြစ်သွားတဲ့သဘောတွေအများကြီးတွေးခဲ့ရပါတယ်အခုတခါမှာတော့ဒီလိုလာစားတူရနဲ့အညီလိုက်ပါမြန်မာလာမဲ့ကုံစင်းနှုံကိစ္စကိုထိန်းချုပ်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာရထွန်းအမြင်ကိုရင်ပြောပါခင်ဗျာ
ခုဒီတခါလာသာတို့လိုက်တဲ့အခါမှာတော့အရင်တုန်းကအခြေအနေတွေနဲ့ဟိုမတူတဲ့အခြေအနေလေးတွေတော့ဒိဋ္ဌားမိတာပေါ့လေဘယ်လိုလဲဆိုတော့ NLD အစိုးရကလွန်ခဲ့တဲ့နှစ်နှစ်ကာလကတည်းကဘတ်ဂျက်လုံငွေတွေကိုဒီငွေဆက်ကူရိုက်ထုတ်တာမျိုးတဲ့ပြည်သူလူထုရှိရအခွင့်အရေးတိုးကောက်ပြီးတော့ဖြည့်ဆည်းဖို့ကိုသူကထောင်ရွက်ထားတာပေါ့အဲ့လိုထောင်ရွက်ထားတဲ့အတွက်ကြောင့်မလို့ဟိုလာစာတွေတိုးပစ်လိုက်တဲ့အခါမှာဝေဖောက်ပွားမှုဖြစ်လာနိုင်မလားဆိုတာကတော့ sound of Giamma, but I remember, oh, you know, Nalu, Nada do like that, eh? Chicken, he was killer, met me, Tamu, she will, you know, I look down the body. He was the Danta Kua, Yasu, Tala, we did Pongua Moon, no, na, the, and at the Asuya, where be there, and near Grandma, Jacken Lade, hello, hello, the encounter, the cool, Palayale. Look at the Jamalo, the Naga, the Dope, like be there now by man, Golden only, Stella, the Kaysala, Tainan, Lame, Ludo, you know, Layabari.
Okay, Xiao, demand that, and you let see him already, he's done about the beat.
Well, they know I don't the chip of my movie, Alicia. กูอ่ะงวยพองบ่หมู่จองนอกตะคูก็รอทรานซิชั่นคอสโคเลยหลุงงานนี่ลุกได้เนี่ยมาอกุจะนี่ยาละได้ไอ้ตัวจองบ่เนาะสรุปงวยพองบ่หมู่จองเนาะสรุปกูเยทรอนเปล่าได้มั้ยอําดังยูไซดีลงเนี่ยตัวจองหมู่รู้จะก็รอเปลี่ยนไปทิ้งอีเลยเนี่ยดูเพียงไงอะใบแม้อะถ้ามาอาเสียเสียไม่กล้าไม่ได้ก็อีหลุงงานคงจะเสร็จดีเนี่ยปะเสร็จพี่รอ สู่หันบัวดาเนี่ยปัดตะเกษตรนี่มันไม่ช่อฉันไหนนี่ล่ะไอ้ไอ้ตัวชิบิซิซิเลยลงไหลดูสิองค์เจ้าโนไถ่ไหนนี่นะรู้ใช่มั้ยอีกะซ้าสงนี่แหละตะมุกวินเสร็จตะชักกูเล่ลาปีดอกเกเนี่ยมาบัวดาฉะมั้ยสรเอาสนิทจะลงเลยสรใช่ไหนมั้ยรู้จนเราใช่มั้ยบ่ฮู้รู้สิเนาะปีเซ่ฉุบท่าได้ลุทุ่งลงนี้เลยจอกปีจีมานี่แหละ ไอ้บุษองนี้โหลซีซี้โหลเนี่ยเส้นนี้เนี่ยอ่ะโหลอสาชิได้ไอ้สระกองจะเนี่ยอ่ะดาดีเจ้าองค์เจ้าเนี่ยว่าเสร็จดีแล้วแต่ฉินเนี่ยตัดตัวไหนเนี่ยบ่เนาะไอ้ที่จะมารอสู้อ่ะไปอ่ะอาเน่นี่แหละไอ้อันเนี่ยปัดตะติอยู่จองเลยบาดิลงมาเลยสุดเลยซ้ายบ่มาหมายหมู่ดีเนี่ยฉินเนี่ยไอ้อ่ะတော့ကျွန်တော်တို့လက်ရှိနိုင်ကုန်မှာကျွန်တော်တို့သိနေတွေ့ရတယ်ဒီဒါပေမဲ့ရက်စနဲ့ပတ်သက်တဲ့ကိစ္စမှ
Okay. Now, good, you know, I'm making a we are talking about Sabi Mibiazi. We are not Java, no?
Okay.
A group that Nagi, you are the one to be in Piana Muri. To the pin, being an anti negro, Queen Anna Bobby or Bimes, Rekisa Bowen, the child is led by a body. Dikisariha, Natansi Persivon, Yat, Dami Chenet, and Wimbaella, eight Dami Chen would Joshua be Loga Makisari, Yam, Simon, Lakna Dilo, to get to be like that, Dihema.
ที่การอาชีพเนาะดูว่าที่เจ้าหน้าที่เรศนี่ปงกันที่อ่างปอลิที่ยิ่งสวยทาราพิจารณ์บ่อุบมาอาชีพนิวเนสเซนขยันเซนปีนี้ได้ดีดีเซนโอชูยี่ผู้เรียหาโอชูยี่ฐานะเรียหาปีเดียววันจีเล่าออกมาไม่ใช่แบบไหนแต่สัญญาได้ดีดีเนี่ยปีนี้เรียสุยาพยันเล่าออกมาใช่ไหมสูบีโร่ไปที่กองเชียงอุดมมาเยอะท่าเลย ไอ้ดีอาโก้ไอ้เนี่ยสุยาเล็ตเตอร์ดงอ่ะไอ้ที่ทำไม่ได้เนี่ยลูกที่บ่ชอบการดูโซเชียลบุกไอ้สาวกูตัวคู่กูจำบ่เนาะจำตัวคู่กูจำตัวมาเล่าแค่ดูบ่เนาะมาเล่าแค่แต่ในทางมิวสิกเลยไอ้ดีไอ้สาวกาดอ่ะมีนาทีนาเรกไอ้สาวตัวคู่บ่แต่ช้าอุบัติเหตุยี่ไอ้สาวเรามาเลยปีนี้เนี่ยจังดีตาจีบตัวเดียวกูอยากทำเลยคุยอ่านอะไรสิเลย อะไรกูเลยพัฒนาเจนสุยาแต่พัฒนาเจนสุดแต่ด้านนี้ตรงอ่ะกางเกงมันเจนตรงแก่กูบ่เนาะไอ้ตรงอ่ะเลยฉันรู้ดีถ้าเดือนนี้สุดอะไรกางเกงน้ำมาเลยแล้วตะคุ่ยอ่ะโหชกแต่งหูเว้ยกูอาซาซาอะไรอ่ะอาโก้นี่แหละเชิงสุดหรอยาวเลยว่ากางเกงมันติดกูทำไมอ่ะอุ้ยเมียงอ่ะยาวเท่าเปียกเยอะสุดเลยเดี๋ยวหาฉันว่าที่มาเลยนักท่องเที่ยวไปที่กองเชียงอู่เดียวเบาเนี้ยอ่ะ
ไอ้เดี๋ยวโบช่วยกันดูโซเชียลยามแม่กิจการหรือยูเอฟบีก็เปลี่ยนไปแล้วที่การอุ่นยาคุณอยู่ธรรมดาที่เดียวจะจำไม่ได้ลูกอยู่ยาวเลยเอาเช่นมาแต่แกนั้นลูกนายกันนายแม่ทุเรียนบีดอบอเนาะกูนายนี่ตาจีพีนี่แกคุยอ่านเอาที่เรียกว่าต้องชาบีช่างยาตัวบุเป็นดูเรื่องลูกจะมาทำอะไรโอเคแต่เมื่อเวียดนามตัวเราเจอตะคุ่มเชนิจ้ามาลูกพี่เขาบอกว่าไอ้ตะคุ่มเชนิสระบาลเลยปุ่มเนี่ยเนี่ยเปลี่ยน จะพักการปีเดียววันนี้เราบาร์เราอยู่เฉยๆไปกันเลยแต่เมื่อไหร่จะบอกเราว่าเงี้ยกว่าแกลูลาคุกขามาก็แต่เมื่อไหร่ไอ้ลูลูไลน์ที่ยิบยิบซีบามลาสวาเลสส์ฟินิบาอยู่ที่ตรง
เอ๊ะอันนี้ตรงนั้นเราจะนอนที่มาเลย ကျွန်တော်တို့စကြခြင်းဆိုတော့အခြေခံဥပဒေကိုကောင်းကောင်းနားမလဲကြတာလဲပါတာပေါ့လေကျွန်တော်တို့အပါဝင်အစိုးရအဖွဲ့ဝင်တွေတော့ဥက္ကဋ္ဌများအပါဝင်ပေါ့နော်အခြေခံဥပဒေကိုကျွန်တော်တို့ကစပြီးတော့ဒီလုပ်ရင်းတင်ရင်းလို့ဆိုတဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့ဒီမှာလဲစစ်စစ်ဆက်ဆက်ပြောစာကိုမသိဘူးနောက်တစ်ခုကဒီအရာကနိုင်ငံရေးအရာဒါဖက်ဒရယ်စနစ်ပုံစံဆွဲထားတယ်ဆိုတဲ့ဥစ တနည်းပြောရမယ်ဆိုလို့ရှိရင်ဒီရေဝင်ဤဌာနကကျွန်တော်တို့အုပ်ချုပ်ရေးကိုဆက်လက်ပြီးတော့ကင်ထားဖို့ကိုရခင်အစ်အစိုးရကလည်းလိုလိုလားလားဒီဘိုလ်ထုတ်ကင်မှုကိုကျင့်သုံးခဲ့တယ်လို့ဦးသိန်းစင်အစိုးရကလည်းဆက်ပြီးတော့ကျင့်သုံးလိုတဲ့စိတ်ဆန္ဒရှိပုံရပါတယ်ဒါကြောင့်မလို့ဒီဥစ္စာကိုမပြောင်းလဲခဲ့တာပဲเนาะနောက်ဆိုင်ဒီဘက်ဖြစ်မှာကတော့ဒါနဲ့ပတ်သက်လို့ဝေဖန်ပြောဆိုထောက်ပြတာတွေလည်းရှိတယ်မီဒီယာသမားတယောက်ကဥဇော်သေးကိုလှမ်းပြီးတော့မေးလိုက်တဲ့အခါမှာဥဇော်သေးကဟုတ်ပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့တက်ဆိုင်ရာအုပ်ချုပ်ရေးအစင်းစင်းကိုတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရဘောက်ကိုပြောင်းဖို့အတွက်ဆိုရင်ဥပဒေတစ်ခုပြဋ္ဌာန်းပြီးတော့ဒီဆောင်ရွက်လို့ရပါတယ်ဆိုပြီးတော့ဖြေလိုက်တယ်အဲ့ဒီနောက်ပိုင်းမှာတကယ်တမ်းလောက်တဲ့အခါမှာတချို့သောဥပဒေတွေကမပြင်ဆင်ရသေးတာမဖြတ်သိမ်းရသေးတာတွေရှိတော့ဤတွန်းနေတယ်ဒီအချိန်မှာတော့ဒီအုပ်ချုပ်ရေးတွေဟာတော့တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်တွေကကျင့်သုံးရမယ့်ဟာတွေဖြစ်တယ်ဆိုတာသဘောပေါက်လာတာနဲ့အမျှဒါတွေကဆောင်ရွက်လို့ရပါတယ်အခုအချိန်ကဥဒင်းနဲ့ဆန့်ကျင်ခြင်းမညီညွတ်ခြင်းမရှိဘူးလို့ကျွန်တော်အဲ့လိုယုံကြည်ပါတယ
်ဟုတ်ကဲ့ဖစီဘုံအခြေခံဥပဒေတွေမှာတက်မတော်ရဲ့ညွန်ညင်မှုကိုလည်းထက်တွက်စရာမလိုဘူးဆိုတဲ့သဘောပေါ့ဆရာဦးတင်မောင်တန်းကဘယ်လိုသဘောရပါလဲဒီ centralization နဲ့ပတ်သက်ပြီးတော့တကယ်ထိထိရောက်ရောက်လုပ်နိုင်မလို့ထင်ပါသလားအကန့်အသတ်တွေ network ရမယ့်ဟာတွေမရှိဘဲနဲ့ထွန်းချောချူချူလုပ်နိုင်ရင်လို့ဆရာထင်သလားဆရာ
အဲ့ပထမဆုံးကတော့ဆရာဒီဖစီဘုံကိုတက်မတော်ကဆွဲတယ်လीအဲ့တော့ဖစီဘုံမှာလုပ်ပိုင်ခွင့်နေပေးထားတာကိုတက်မတော်ရတယ်တိတိလားဖြစ်တယ်လို့ကျွန်တော်ထင်တယ်လူတွေထင်တာနဲ့အခြားစီပေါ့နော်ပထမဆုံးကတော့ဒီနေ့တိုင်းဒေသကြီးအစိုးရရဲ့ယုံပါဒီရေးဝန်ကြီးဌာနအောက်မှာရှိတဲ့ထရေဥထုတ်ရင်းဝင်ယူရမယ်ဆိုတာဖွဲ့စည်းပုံမှာပြဋ္ဌာန်းထားတယ်အကြိမ်နဲ့မှာပဲဒီနေ့တိုင်းဒေသကြီးရဲ့ဖွံ့ဖြိုးတိုးတက်မှုစီမံကိန်းတွေမူဝါဒနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်ဖို့လိုအပ်လို့ရှိရင်မိမိရဲ့ကိုယ်ပိုင်နယ်ဘက်ဝန်ထမ်းဖွဲ့စည်းပုံနဲ့ဖွဲ့စည်းခွင့်ရှိတယ်လို့ပုံမှန်159မှာပြဋ္ဌာန်းထားတယ်။ဆိုတော့ဒါကစရဲကဇိုင်းရဖို့ကတည်ပြီးသားလို့ထင်တယ်။လို့လို့လည်းရမယ်လို့ကျွန်တော်ထင်တယ်။မန်းလေးမှာလုတ်ခစ်ကြတယ်များအစ်စ်ကြုံပြပြောရလို့ရှိရင်ဝန်ထမ်းတွေကလည်းပထမပိုင်းမှာနည်းနည်းသဝေသွားဖြစ်တယ်မလို့ဘူးမကြိုက်ဘူး။ဟောမလို့ဘူးမကြိုက်ဘူးဆိုတာကဒီဘွာရကိုတိုင်းစစ်ဒေသကြီးမှာခြားတယ်နော်အစီအစဉ်လေးနောက်ပြီးတော့စီမံချက်တွေကိုတိုင်းရိုင်းစစ်ဒေသကြီးမှာတိတိကျကျတတိချာချာရေးတယ်ဆိုတာမျိုးဒီလိုတော့ပုံပိုင်းနေကောင်းနေနဲ့အောက်ခြေမှာမလုပ်ခဲ့ရဘူးပေါ့နော်အဲ့ဒီခြေမှာနည်းနည်းလေးဘာလုပ်နေလဲဆိုတော့သဝေသွားလေးဖြစ်တာရှိတယ်ဒါပေမဲ့ဝင်းကြီးကျုပ်ရဲ့ဥဆောင်မှုအောက်မှာမို့လို့ကျွန်တော်တို့လုပ်တဲ့အခါမှာအဟိုဖြစ်တဲ့ဝင်းကြီးဌာနတွေကလည်းအခုကအင်မတန်နေပါတယ်ဝင်းကြီးဌာနနဲ့ထိတိုက်တွေ့တာတွေလည်းကျွန်တော်တို့မတွေ့ခဲ့ရဘူးဒီပြောလို့ရှိရင်တိုင်းဒေသကြီးအစ်စ်မှာလုပ်တဲ့စီမံချက်တွေမှာကမိထဏာလုပ်နေတဲ့မူဝါဒတွေကိုအားဖြည့်ပေးရတယ်ရောက်တယ်အပြည့်အစုံအားဖြည့်မှုကိုတွတ်တွေးရတယ်ပေါ့နော်ဥပမာအချင်းအစားတောက်တွေပြည့်စစ်တဲ့ FDA လို့လုပ်ငန်းမျိုးမှာလည်းအဲ့ဒီလိုအားချင်းမျိုးမန္တလေးနဲ့ပဟိုကြားထဲမှာကျွန်တော်တို့တွေ့ရတယ်နော်လေယာဉ်ဆိုင်ပြည်ဝင်ဌာနမှာလုပ်မဲ့ agriculture contractors ပေါ့နော်လေယာဉ်ဆိုင်ပြည်လုပ်ပုံပိုင်ပုံကောင်းနေမှာလည်းအားဖြည့်တဲ့ဟာမျိုးတွေကျွန်တော်တို့တွားပြီးတွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီအတွေ့အကြုံတွေရပဲသမရကြီးကပြောတယ်လို့ကျွန်တော်ထင်တယ်။အဲ့တော့စိတ်အခက်အခဲမရှိတော့ဘူးလို့ကျွန်တော်စိတ်ထဲမှာထင်ပါတယ
်။ဟုတ်ကဲ့။ဟို
တက်ကောတိုင်းဒေသကြီးအဆင့်အစိုးရဒီအတွက်ကော
။ဒါကတော့မြမကြီးတုံးသက်ချက်အစီအစဉ်ကိုနားဆင်ရတာပါ။ဒါပထမပိုင်းဖြစ်ပါတယ်။ဒုတိယပိုင်းကိုနောက်ပတ်မှဆက်လက်ပြီးတော့တင်ဆက်ပေးပါမယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်လက်ရောက်ပါပြီ။ဒီတစ်ပတ်မှာတော့ရန်ကုန်မြို့ကမတ်ချောစုဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာပါ။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်။ဟောင်းကုံစုံလို့နှစ်တကူကူပြောင်းတဲ့ဒီလိုအချိန်မှာက ကျမတို့လူသားတွေဟာအချင်းချင်းအပြန်အလှန်စုမုံအောင်တောင်းကြ။ဘုံမောင်းကောင်းမွန်တာတွေပိုင်ဆိုင်ရရှိလာအောင်စီးပွားဥစ္စာတွေတိုးတက်လာအောင်ပညာရေးကျန်းမာရေးလူမှုရေးကိစ္စအဝဝအဆင်ပြေအောင်စုမုံချွေကြတာထုံးစံမှာမဟုတ်ပါလား။နိုင်ငံကောင်းဆောင်တန်းတီကောင်းဆောင်တွေကလည်းပြည်သူလူထုကိုနှစ်သက်စုမုံအောင်တောင်းမေတ္တာပို့စုပေးစကားတွေချွေကြသလိုမီဒီယာတွေ ရေဒီယိုရုပ်မြင်သံကြားတွေမှာလည်းဆူတောင်းနှုတ်ခွန်းဆက်သားလာတွေဝေဝေလွန်းလွန်းရန်ရန်ဆန်ဆန်ဖော်ပြကြတာမဟုတ်ပါလား။ဆူတောင်းတဲ့ဆူပေးတဲ့ဆိုတာလူသားအချင်းချင်းတအုပ်ပေါ်တအုပ်ကောင်းသောမေတ္တာစေတနာအပြန်အလှန်ထရှိခြင်းကိုဖော်ညွှန်းတာမို့ရှေးအစဉ်ဆက်ကာလကနေဒီကနေ့ဒီအချိန်ထိကျင့်သုံးနေကြတာ။နောက်မှလည်းဆက်လက်ကျင့်သုံးနေရအောင်ပါ။လူလောကကြီးမှာဆုမတောင်းမှုတဲ့သူရဲ့လို့မ ဲမိမိဆန္ဒတွေပြည့်အောင်ဘုရားရှင်ကိုသနာခံအနည်းဆုံးအဆက်စူတာမပြည့်လေးတောင်စိတ်သက်သာရရတည်ငါတော့အင်းငင်းတော့ကြတာဘူးပြီးတော့ကိုယ်တိုင်အထောက်မှုမရှိကြတာများပါတယ်ဘုရားရှင်ရဲ့ဆောင်မကြည့်ရှုဖြည့်ဆည်းပေးတာကိုကိုယ်တိုင်အမထုတ်ပဲအိမ်ကထိုင်ပြီးမျှော်နေလေးရှိကြပါတယ်မိမိစုပေါင်းနေပြေဝလာနိုင်မှုအထောက်ပံ့ဖြစ်စေမဲ့ကိစ္စရပ်တွေမှာကာယကံဝစီကံမနောကံဆိုတဲ့အလုပ်သုံးပါဉာဏ်ဝရိယဇဲလုံးလာတွေနဲ့ပြင်းပြစွာအားဆိုင်လောက်ကံဖြည့်စည်းမှသာဆူတောင်းပြေးနိုင်တာပါဂေါတမမြတ်စွာဘုရားအလောင်းတော်ဟာတောင်းတဲ့စုပြည့်စုံနိုင်မှုအတွက်သူ့မိသားရှင်ရင်သေးဘဝကနေစပြီးလေးသင်ချင်းနဲ့ကဘာတသိန်းတိုင်းဒီတိုင်းထမ်းနေခဲ့ဦးဘုရားရှင်အဖြစ်ကိုရောက်ဖို့ဒဇန်းမမတ်ပါရမီဖြည့်ဆည်းခဲ့ပါရဲ့နောက်ဆုံးတော့သူတောင်းတဲ့စုပြည့်ခဲ့တာကြောင့်အကြောင်းမဲ့မဟုတ်ပါဘူးခိုင်မာတဲ့စိတ်ပန်းဖြတ်မှုနဲ့အတူအလုတ်သုံးပါးကံတွေနဲ့ဘဝပေါင်းများစွာကြိုးပမ်းဖြည့်ဆည်းခဲ့တာကြောင့်မှတနည်းအားဖြင့်စန္ဒာဓိပတိဝရိယဓိပတိဝိမန္တာဓိပတိစိတ်တာဓိပတိဆိုတဲ့တရား၄ပါးစုံကြီးယုံနာမကမှန်ကန်တဲ့ယုံကြည်ရာတရားရှိခဲ့လို့ဘယ်မဟုတ်ပါလားတရားဆိုတဲ့စကားလုံးကိုအများအားဖြင့်တဝင်ယုံကြည်မှုလို့ဘာသာပြန်လေးရှိပါတယ်။ဒါပေမဲ့တရားဆိုတာယုံကြည်ရာကိုကိုယ်တိုင်ကြည်စည်နဲ့နဲ့ရှင်းရှင်းလင်းလင်းလက်တွေ့သိရှိနားလည်ပြီးမှဖြစ်ပေါ်လာတဲ့စိတ်ထယုံကြည်မှုမျိုးဖြစ်ပါတယ်။အခက်ခဲမှန်သမျှကိုယုံကြည်ချက်ဖြင့်လွတ်မြောက်၏လို့မြတ်စွာဘုရားဟောကြားခဲ့ပါတယ်။ကောင်းမွန်တဲ့ဆုတောင်း၊ရည်မှန်းချက်၊အိမ်မက်တွေအတွက်ပြည့်ပြည့်နဲ့ဆန္ဒရှိရမယ်။ယုံကြည်ရာတရားမှန်ကန်မှန်မှန်ကန်ကန်လည်းရှိရမယ်။အလုတ်သုံးပါးကံနဲ့လည်းဒဇိုင်းမမတ်ပါရမီဖြည့်စည်းနေမယ်ဝရိယဆိုတဲ့ကြိုးပမ်းအားထုတ်မှုဝိမန္တာဆိုတဲ့သိပညာစူးစမ်းစဉ်းကျင်နိုင်တဲ့စွမ်းရည်တတ္တိပညာလည်းရှိပြီးခိုင်မာတဲ့စိတ်တမ်းမြတ်မှုရှိမှလည်းလူတစ်ယောက်ရဲ့ရည်မှန်းချက်အိမ်မက်တွေပျောက်ဆုံးပြိုကွဲသွားအောင်မင်းချေဖြည့်စည်းပြနိုင်တဲ့အရာဆိုတာဟာလောကမှာမရှိနိုင်ပါဘူးမြန်မာနိုင်ငံအားတိုင်းကောင်းမြတ်သောရည်မှန်းချက်အိမ်မက်များယုံကြည်ရာတရားတရားတို့နဲ့ထုံးကားပြည့်မြောက်လူရာရောက်နိုင်ကြပါစေ။ယုံကြည်ရာတရားမဲ့စုတောင်းနိုင်ပါစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူရရှင်တို့အခုနားဆင်ကြရတာကတော့ရန်ကုန်မြို့ရဲ့ရန်ကုန်မြို့ကမတ်ချောစုရဲ့ယုံကြည်ရာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
The day we prayed would never come has come again. Chemical weapons have once again
ဘရောမရမလာပါစေနဲ့ဆိုပြီးတော့ကျမတို့ဆူတောင်းနေတဲ့နေ့တနေ့ရောက်လာပါပြီလို့ကုလသမဂ္ဂဆိုင်ရာ American တပ်မှ Nikki Haley ကပြောသွားတာပါ။ Syria ကအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေကိုဓာတုလက်နက်နဲ့နောက်တစ်ကြိမ်တိုက်ခိုက်လိုက်ပြန်ပါပြီ။မကောင်းဆိုးအားစိတ်ရှိတဲ့သူတို့ကပဲအယက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်။နောက်ပြီးဒဏ်ရာရသူတွေအတွက်လူနာသင်ယူတွေရှိမနေအောင်လည်းအသေးချာစီစဉ်ထားတာပါ။အဲ့ဒီနေရာမှာလူအသက်တွေကိုကယ်တင်ပေးမယ်ဆေးရုံတွေလည်းမရှိတဲ့အပြင်ဒဏ်ရာရသူတွေကိုကူတာပေးမယ်ဆရာဝန်တွေဆေးဝါးတွေလည်းမရှိဘူးလို့တာမတ်ဟေလီကပြောပါတယ်။ Pressure အာဏာရှင်အစိုးရရဲ့လက်တွေမှာ Syria ကလေးငယ်ရဲ့သွေးတွေစွန့်ထင်နေပါတယ်လို့တာမတ်ဟေလီကပြောပါတယ်။ Syria သမ္မတ Bashar al-Assad အာဏာရှင်အစိုးရရဲ့အလွန်ကြမ်းကြုတ်ရဆက်တဲ့လုပ်ရက်တွေကိုဆက်ပြီးလှုပ်ကင်နိုင်နေတဲ့နေရာမှာ Russia နဲ့ Iran တို့ရဲ့အခန်းကဏ္ဍကိုနိုင်ငံတကာအတိုင်းအဝန်ဖက်ကလစ်လျူရှုထားလို့မရဘူးလို့လည်းတာမတ်ဟေလီကပြောပါတယ်။ တမရအာဆာရဲ့လေကြောင်းနဲ့စစ်စင်ရေးဌာနတွေမှာရုရှားနဲ့အီရန်နိုင်ငံကစစ်ဖက်အကြမ်းဖက်တွေလုကိုင်းနေတာပါအစာရေစာပြက်လက်ပြီးအညံ့ခံအရှုံးပေးလာစေရင်နှိမ့်လန့်တဲ့လောက်ကိုင်းနေတဲ့အာဆတ်အစိုးရရဲ့မြေပြင်စစ်ဆင်ရေးလုပ်ငန်းမှာရုရှားအရာရှိတွေကကူညီညွန်ကြားနေတာပါဆိုဝါရက်ဆက်တဲ့လောက်ရဲ့အတော်များများကိုတော့အီရတ်တပ်ဖွဲ့တွေကလုကိုင်းကြတာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္လာကရှမ်းစိတ်ခွန်းမှာအာဆတ်အစိုးရကဓာတ်ရုလက်နက်သုံးပြီးတော့စတင်တိုက်ခိုက်ခဲ့ပြီးတဲ့အချိန်ကစပြီးဓာတ်ရုလက်နက်တွေကိုဒါဇင်နဲ့ချီအသုံးပြုခဲ့တယ်လို့ဆိုပါတယ်ဒီလောက်ရပေါ်အရေးယူဆောင်မှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံကံကွယ်ဆန့်ကျင်နေကြတာဖြစ်တဲ့အတွက်ကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတန်အမတ်ဟေလီကအခုလိုတိုက်တွန်းနေတာဖြစ်ပါတယ်။အပြစ်မဲ့အရသာတွေကိုဓာတုလက်နက်နဲ့တိုက်ခိုက်တဲ့လူမဆန်တဲ့လောက်ရအကြောင်းကျမပြောဆိုနေတာဖြစ်ပါတယ်လို့လည်းတန်အမတ်ဟေလီကပြောပါတယ်။ကျမတို့အရေးယူဆောင်ရွက်ဖို့ပြက်ကွက်ခဲ့တဲ့ကိစ္စရပ်တွေကိုထိရောက်မှုရှိမရှိဆိုပြီးစမ်းစစ်နေဖို့မလိုအပ်တော့ပါဘူးလို့လည်းတန်အမတ်နီကီဟေလီကကြေညာပါတယ်။ဓာတ်ရုပ်လက်နဲ့အသုံးပြုတိုက်ခိုက်ခဲ့တယ်လို့ဆိုရဲစီးရားနိုင်ငံအရှေ့ပိုင်းဒူမာမြို့ကအရသာရီစီကိုကန့်သက်တားမြစ်ချက်တွေမှာပဲလူမှုကူညီရေးအထောက်အကူတွေပေးပို့နိုင်ရေးတင်ပြတောင်းဆိုချက်မူကြမ်းကိုအမေရိကန်နိုင်ငံကတင်သွင်းထားတာပါအဲ့ဒီဒေသမှာကြံရည်ခဲ့တဲ့ငမော့ဆာလောင်နေကြတဲ့လူတွေနာမကျန်းဖြစ်နေသူတွေဒဏ်ရာရထားသူတွေကိုဦးစားပေးကူညီဖို့ဖြစ်ပါတယ်ဆီးရီးယားမှာဓာတ်ရုပ်လက်နက်တွေအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့လို့ရမှာတာဝန်ရှိသူတွေကိုဖော်ထုတ်နိုင်ဖို့ပညာရှင်စစ်စစ်တွေပါဝင်တဲ့တီးခြားလွတ်လပ်တဲ့အဖွဲ့ကိုဖွဲ့စည်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်ကတောင်းဆိုပါတယ်လို့လည်းတန်အမတ်နီကီဟီလီကပြောပါတယ်။ဆီးရီးယားပြည်သူတွေပေါ်ဓာတ်ရုပ်လက်နက်နဲ့ကြဲချခဲ့တဲ့ကြမ်းကြုတ်ရက်စတဲ့လူကိုတာဝန်ခံမှုရှိလာအောင်လုပ်ဖို့အမေရိကန်နိုင်ငံကစိတ်ပိုင်ဖြတ်ထားပါတယ်လို့လည်းမစ်ဟီလီကပြောပါတယ်။အနည်းများတဲ့6ကဘာစုံကိုကျမတို့ရောက်နေပါပြီ။ဓာတ်ရုပ်လက်နက်ကိုအသုံးပြုတဲ့ကိစ္စကိုကမ္ဘာနိုင်ငံတွေတစ်ချိန်ကတညီတညွတ်နဲ့ဆန့်ကျင်ခဲ့ပူပါရယ်။အခုတော့ဒီလိုဓာတ်ရုပ်လက်နက်အသုံးပြုတာကပုံမှန်ဖြစ်လာတဲ့ကိစ္စတစ်တစ်ခုဖြစ်လို့နေနေပါပြီ။ဒီလိုဖြစ်မလာအောင်နိုင်ငံတကာအတိုင်းအဝိုင်းကတာမြင်ရပါလိမ့်မယ်လို့လည်းမစ်ဆေလီကပြောပါရယ်။
History will record this as the moment when
Syria ကပြည်သူတွေကိုကောက်ကွယ်ပေးဖို့ဆန္ဒမရှိတာဒါမှမဟုတ်ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကသူ့ရဲ့တာဝန်ဝတ္တရားတွေကိုရှောင်ကြဉ်လိုက်တဲ့ဒီကာလကိုတမိုင်းကမှတ်တမ်းတင်ထားပါလိမ့်မယ်။ American ပြည်ထောင်စုဘက်ကတော့တနင်္လာနေ့တုံ့ပြန်ဆောင်ရွက်ရပါလိမ့်မယ်လို့တန်အမတ်နီကီဟီလီကပြောပါရယ်ရှင
် American စုရဲ့သဘောတော်အမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အတည်ပြုလိုပါတယ်။ VOA American တန်ကဂျာတာပနိနဲ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာပါ။ VOA မြန်မာပိုင်းကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
American ဘဟုထောင်လိုင်း agency CIA အကြီးကဲ Mac Pompeo ဟာမြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့ပြည်ယမ်းမျိုးရောမှာလက်ဝဲတွေ့ဆုံခဲ့တယ်လို့သမ္မတ Donald Trump ကဗိုလ်တဖူးနေမှာပြောပါတယ်။ Pompeo ဟာမြောက်ကိုရီးယားကနေပြန်လာနေပြီဖြစ်ပြီးသူနဲ့ Kim Jong Un တို့ရဲ့တွေ့ဆုံမှုဟာအဆင်ပြေတယ်လို့ဆက်ဆံရေးနဲ့အတော်ပြည်လဲကြောင်းဗိုလ်တဖူးနေမှာ Florida ဂျာကသူ့ရဲ့အပန်းဖြေစခန်းမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ကျူဘာနိုင်ငံမှာနှစ်ပေါင်း60နီးပါးအတွင်းကတ်စထရိုမီတာဆိုရင်မဟုတ်တဲ့သူတို့ကိုသမရဖြစ်နေရွေးကောက်တင်မြောက်ဖို့လွှတ်တော်ကနေဆောင်ရွက်နေပါပြီ။မကြုံစဘူးကျင်းပတဲ့ကျူဘာအမျိုးသားညီလာခံနှစ်ရက်ကြာအစည်းအဝေးမှာသမရတစ်တဦးကိုရွေးကောက်တင်မြောက်ပြီးချက်တပရင်းနေကြရင်လက်ရှိသမရရာအိုကတ်စထရိုနေရာမှာအစားထိုးချောင်းကျင်းညာမှာဖြစ်ပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်နိုင်ငံချိုင်းဝန်ကြီးဂျွန်ဆန်းစုကြည်ရဲ့ဧပြီလ16ရက်ကနေ20ရက်နေ့ထိလာရောက်မဲ့ဗီယက်နမ်နိုင်ငံခီးစင်ဟာနှစ်နိုင်ငံဆက်ဆံရေးကိုပုံမှန်ခိုင်မာစေပြီးအပြည့်အဝပူးပေါင်းဆောင်ရွက်တဲ့မိဖက်နိုင်ငံတွေအဖြစ်နဲ့ပုံမှန်ခိုင်မြဲလာမှာဖြစ်ကြောင်းဗီယက်နမ်အစိုးရရဲ့သတင်းမှာဖော်ပြထားပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဂျွန်ဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ငွေရရှန်ဖူးရဲ့ဖိတ်ကြားချက်နဲ့ပထမဆုံးဖြစ်တဲ့တရားဝင်ခီးသွားရောက်မှာလည်းဖြစ်ပါတယ်။American ရေတပ်တိုက်လေမောင်းသမားဟောင်းတဦးဖြစ်သူက American တောင်ပိုင်းဝေဟင်မှာလေရင်ပြတ်ကျနိုင်တဲ့ engine ဆက်ချိုးရင်းမှုနဲ့ရင်ဆိုင်နေရတဲ့ခီးတယ်တင်လေရင်ကိုအန္တရာယ်ကင်းစွာနဲ့မြေပြင်ကိုဆင်းသက်ပေးနိုင်ခဲ့တဲ့အတွက်သူ့ကိုတရားကောင်းဖြစ်နဲ့ဝမ်းဝမ်းချီးကျူးနေကြပါတယ်။ New York ပြည်ကနေ Dallas မြို့ကိုကောင်းကင်အမြင့်မီတာ 9600 ကျော်မှာ Southwest ခီးစဲတင်လေရင်မှု Tammy Jo Schultz ကအင်ကန်နီကပြန်တန်းနေစဉ်တွင် Boeing 939မျိုးစားလေရင်ဘဲဘက်ဆက်လုံးပောက်ကွဲခဲ့ပြီးတော့လင်းပရင်တစ်ခုကိုထိမှပောက်ကွဲစေတဲ့အတွက်အမျိုးသမီးတူအိတ်ပရင်ပောက်ကနေအပြင်ကိုလွင့်ကျစစိတ်တစ်ပိုင်းလွင့်ကျတာဖြစ်ပေါ်ခဲ့ပါတယ
်။ဒါကတော့ နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတော့တာပါဒီမိနစ်တွေအစီအစဉ်ထုတ်လို့ရမှုကအခုကြော်ကြော်တန်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကဘာအနှံ့ကတောတာချင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.